Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ2018ခုနှစ်မေလ25ရက်တောက်ချတင်မြန်မာခင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ Washington DC ကနေလိုင်းတို24/50လို့ကနေဓာတ်ရိုက်ဆက်လွှင့်နေပါပြီရှင်သမဆုမြတ်မမတောက်ချတင်မြန်မာ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ်
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုတော့ခင်ပြုတဲ့နဲ့ကျွန်တော်ဆိုကြော်သိမ်းပြောပြပါပါထိပ်တီးအစည်းအဝေးကိုသမ္မတ Trump ကဖျက်လိုက်တဲ့ပေါ်မြောက်ကိုရီးယားဘက်ကတီတီငင်းငင်းနဲ့တုတ်ပြန်လိုက်ပါတယ်အီရန်နိုင်ငံက2015ခုနှစ်သဘောတူညီချက်အတိုင်းနျူကလ িয়ার စီစဉ်ဆိုင်ရာတန်တတ်ချက်တွေကိုလိုက်နာလုံဆောင်ရဲလို့နျူကလ িয়ার ဆိုင်ရာကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ရိုဟင်ဂျာမျိုးသမီးနဲ့ကလေးတွေကိုနိုင်ငံတကာအတိုင်းဝိုင်းကဘူးပြီးကူညီပေးဖို့နာမည်ကျော်အိန္ဒိယဘောလိဝုဒ်မင်းသမီးတစ်ယောက်ကတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေနဲ့တူအခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းတရားပါပါခင်ဗျာ
ထောက်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်ပါးတွေမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုအမေရိကန်အထက်လွှတ်တော်အဆောက်အဦမှရှားသာရင်းနေတော့ကဆွေးနွေးခဲ့ကြပါတယ
်ဒေါက်တာမန်ထိုင်းတို့သူတို့ပြောထားတော့ကိုကအဲ့ဒီဟာတော့တယောင်နေတော့တကယ်တော့အဲ့ဒီမှာအဖန်ခံရတော့မှအိုးပြန်စင်းစားတော့အဓိကသတင်းလွတ်လပ်မှုရှိပြီလားဆိုတာမရှိသေးဘူးပေါ့နော
်အန်ဒီရဲ့ကြားရောက်နေတဲ့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲအကြောင်းအပြည့်အစုံကိုမကြခင်မှာတင်ပြပါမယ်တခါဝါရှင်တန်မှာမကြခင်ကကျင်းပခဲ့တဲ့ကချင်နီလာကမှာကချင်ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုလည်းပြောပြအောင်ပါပါမလေးရှားဝန်ကြီးချုပ်တခါပြန်ဖြစ်လာတဲ့မဟာသီယာမိုဟာမက်နဲ့ VOA သီးသန့်မင်းမြန်ကမ်းမှာဘာတွေပြောခဲ့သလဲဆိုတာကိုလည်းကြားရဖို့ရှိပါတယ်တခါဒီဂျပန်အုံနောက်ရောင်တဲ့အသေးရောင်အသက်ဝဘီယောဂါဆေးကာကွယ်ဆေးမထိုးရသေးတဲ့ကလေးငယ်တွေဘာကြောင့်ဆေးထိုးဖို့လိုသလဲဆိုတာရှင်းပြထားတဲ့ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးပါပါမယ်အရင်ဆုံးတော့ဒီနောက်ဆုံးရထိပ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးကြပါမယ်ရှင
်။ဇွန်လ12ရက်နေ့ကျရင်စင်ကာပူမှာလုပ်ဖို့စီစဉ်ထားတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ထိပ်တီးအစည်းအဝေးကိုသမ္မတဒေါ်နယ်ထရမ့်ကဖျက်လိုက်တဲ့ပေါ်မြောက်ကိုရီးယားရဲ့တုံ့ပြန်မှုကအေးဆေးတည်နေပြီးပြည်ပြည်လည်လည်တဲ့မျိုးပေါက်ပါတယ်။မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြီးညာထားတဲ့မြောက်ကိုရီးယားဒုတိယနိုင်ငံသားရဲ့ဝန်ကြီးကင်ကိုင်ကွမ်ရဲ့ထုတ်ပြန်ချက်မှာတမိုင်းဝင်အမေရိကန်မြောက်ကိုရီးယားထိပ်တီးအစည်းအဝေးဖြစ်လာဖို့တခြားဘယ်သမ္မတနဲ့မှမတူတဲ့သမ္မတထရမ့်ရဲ့ဂျိုဘန်အာထုံမှုတွေပေါ်ကျွန်တော်တို့အထူးပဲအလေးနဲ့ထားပါတယ်။ပြဿနာတွေကိုအချိန်မရွေးနည်းလမ်းမရွေးဖြေရှင်းရေးအတွက်ကျွန်တော်တို့လမ်းဖွင့်ထားတယ်ဆိုတာအမေရိကန်ပြည်ထောင်စုကိုကျွန်တော်တို့ထပ်ပြောလိုက်ပါတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့ဆိုပြချက်ဟာကမ္ဘာရဲ့ဆန္ဒတွေနဲ့မကိုက်ညီဘဲထိပ်သီးအစည်းအဝေးဖြစ်ဖို့ကင်ဂျွန်အွန်းကအစွမ်းကုန်အားထုတ်ခဲ့တယ်လို့လည်းပြောထားပါတယ်။မြောက်ကိုရီးယားဘက်ကမကြသေးခင်ရက်ပြည်တွင်ပြောဆိုထားတာတွေကိုထောက်ပြပြီးတော့ထိပ်သီးအစည်းအဝေးကိုသမ္မတထရမ့်ကချက်ပြစ်လိုက်တာပါ။ဒါဟာမြောက်ကိုရီးယားအတွက်ကြီးမားတဲ့နောက်ကျောင်းပြန်လည်မှုတစ်ခုဖြစ်ပြီးကဘာကြီးအတွက်လည်းအလားတူပါပဲလို့သမ္မတထရမ့်ကအင်ဖြူတော်ရူးစဝဲခမ်းမမှာကြာတာပရိနိနေ့လယ်ပိုင်းကပြောပါတယ
်။အီရန်နဲ့ရထားတဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နှုတ်ထွက်ခဲ့ပြီးချိန်ကစပြီးပထမဆုံးချိန်ဖြစ်တဲ့ကုလသမဂ္ဂရဲ့ IAEA PP ဆိုင်ရာအနုမြင့်ဆွမ်းအဖွဲ့ကကြာတာပရိနိထုတ်ပြန်တဲ့စစ်ဆေးတွေ့ရှိချက်တွေထဲမှာအီရန်ဟာသူ့ရဲ့နျူကလ িয়ার စီစဉ်တွေကို2015နိုင်ငံတကာသဘောတူညီချက်အတိုင်းကန့်သက်လှုပ်ဆောင်နေတာတွေ့ရတယ်လို့ဖော်ပြထားပါတယ်။အီရန်ဟာယူရေနီယမ်တန့်စင်မှုအတွက်ကန့်သက်ထားတဲ့အဆင့်အတွင်းမှာပဲထုတ်လုပ်တာတွေ့ရတယ်လို့တန့်စင်ပြီးသားယူရေနီယမ်တူလောင်ခွင့်ရှိတဲ့ပမာဏနဲ့ကန့်သက်မှုတွေကိုကျော်လွန်တာမတွေ့ရဘူးလို့ IAEA ရဲ့တွေ့ရှိချက်မှာဖော်ပြထားတာပါ။ဒါပေမဲ့စုံစမ်းစစ်ဆေးရမှာတတ်မှတ်နေရတဲ့ကျော်လွန်ပြီးတွားဖို့အတွက်ခွင့်မပြုကြောင်းတော့ကုလသမဂ္ဂအဖွဲ့ကဝေဖန်ထားပါတယ်။အီရန်ကိုသူ့ရဲ့ပယ်ထိန်တဲ့ဒုံးကျည်ဆန်းသက်မှုတွေရပ်ဆိုင်းဖို့နဲ့အရှိလေပိုင်းဒေသရင်းစီးလှုပ်ဆောင်နေမှုတွေရပ်ဆိုင်းဖို့တောင်းဆိုတဲ့နျူကလ িয়ার သဘောတူညီချက်အစ်စ်တွေညှိနှိုင်းဆွေးနွေးရေးစကားဝိုင်းကိုအီရန်ပြန်ပြီးရောက်လာရေးကြိုးပမ်းတဲ့အနေနဲ့အမေရိကန်ကအီရန်ပေါ်မှာအရေးယူမှုအစ်စ်တွေကိုချမှတ်ထားနေမှာပဲအခုလို IAEA တွေ့ရှိချက်ထွက်ပေါ်လာတာပါကျတဲ့ပရင်းတွေကပဲအမေရိကန်ကအီရန်အတွက်လူပုဂ္ဂိုလ်နဲ့ကုမ္ပဏီ၉ခုကိုပြစ်မှတ်ထားအရေးယူတန်ခတ်ခဲ့ပါတယ်။သူတို့ကအရင်ကအမေရိကန်ကအမိမဲဆင်းသွင်းထားတဲ့အီရန်လေကြောင်းလိုင်းကိုပံ့ပိုးပေးတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကတော့ထရမ့်အစိုးရဖွဲ့ကအီရန်အာဏာရှင်ပြောင်းလဲဖြစ်အောင်တွန်းအားပေးနေတာမဟုတ်ပဲအီရန်ကိုတခြားနိုင်ငံတွေနီးတူပုံမှန်နိုင်ငံဖြစ်လာအောင်ဘယ်လိုလုပ်ရမလဲဆိုတာကဘာကတိလိုက်အောင်စူးစမ်းတာဖြစ်ကြောင်းကျတဲ့ပရင်းတွေအထက်လွှတ်တော်နိုင်ငံသားဆက်ဆိုင်ကော်မတီရှေ့မှောက်ကြားနာပွဲမှာပြောပါတယ်
။အီရန်နိုင်ငံဟာတရင်းောက်တွေကိုချင်းချောက်နှောက်ယှက်နေတာတွေဆုံးသက်ရေးအတွက်အီရန်နျူကလ িয়ার ရေးသဘောတူညီချက်ဆက်ပြီးတည်မြဲနေစေချင်ကြတဲ့ဥရောပအင်အားကြီးနိုင်ငံတွေအနေနဲ့အီရန်နဲ့ဆွေးနွေးပြောဆိုပွဲတွေမှာဖိအားပေးဖို့မီဒီယာလူလက်ခွင့်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းကပြောပါတယ်။အီရန်နဲ့ဥရောပကြားစီးပွားဆက်ဆံရေးပေါ်နိုင်ငံတကာရဲ့လက်ရှိအာရုံစူးစမ်းမှုဟာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစပြီးပြောဆိုဖို့အခွင့်အလမ်းဖြစ်နိုင်တဲ့အတူနယူးယောက်ခြေဆိုင်သတင်းတော်များကာကွယ်ရေးကော်မတီ CPJ ကကြာတာပရိနိမှာထုတ်ပြန်တဲ့အစီအစဉ်စာရဲမှာဖော်ပြထားပါတယ်။ ဒီလိုနဲ့တော့အင်အားကြီးချောင်းနိုင်ငံကြောင်း2019ခုနှစ်ကချိုးဆိုတဲ့နျူကလီးယားရေးသဘောတူစာချုပ်ကိုဆက်ပြီးထိန်းထားဖို့အတွက်ဥရောပတန်တမာတွေနဲ့အီရန်တာဝန်ရှိသူတွေကြားမကြာသေးခင်တင်ပြတွေတွင်ဆွေးနွေးထားကြပါတယ်။အဲဒီသဘောတူညီချက်မှာအားနည်းချက်တွေအပြည့်ပါနေရဲဆိုပြီးအမေရိကန်ကမေလရှိရနေ့မှာနှုတ်ထွက်ထားပါတယ်။အဲဒီနောက်အီရန်ဘက်ကဒီသဘောတူညီချက်ဟာသူတို့ရဲ့အမျိုးသားအကျိုးစီးပွား
ဒီလိုငန်းစင်တစ်ခုကိုပြင်သစ်နဲ့ရုရှားတို့ကဖန်တီးလို့တဲ့ဆန္ဒရှိတယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကကြက်တဲ့ပြင်းနေမှာပြောပါတယ်ဒီလိုငန်းစင်ရုရှားတို့ကအီရန်ပရက်တန်ဂျာမနီဂျော်ရန်အမေရိကန်နဲ့ဆော်ရီအာရေဗျနိုင်ငံတွေပါဝင်တဲ့အက်စတာနယ်လုပ်ငန်းစင်နဲ့ပူးပေါင်းဆောင်ဖို့ဖြစ်ကြောင်းလည်းသမ္မတမက်ခရွန်ကပြောပါတယ်စစ်ပွဲနောက်ပိုင်းအခြေအနေတွေနဲ
မနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေပါတယ်။
ဒီဝေကနေတောက်ကြမနေ့ကတည်းကကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုနေတဲ့ရိုဟင်ဂျာမျိုးသမီးနဲ့ကလေးငယ်တွေအတွက်နိုင်ငံတကာကအကူအညီတွေပို့ပြီးပေးကြဖို့ကုလသမဂ္ဂကလေးများရံမုံငွေဖွဲ့ UNICEF ရဲ့ချစ်ကြည်ရေးတန်တမန်လည်းဖြစ်အိန္ဒိယဘောလီဝုဒ်ရုပ်ရှင်လောကမှာနာမည်ကျော်မင်းသမီးတူလည်းဖြစ်တဲ့ပရိယန်ကာချိုပရာကတိုက်တွန်းလိုက်ပါတယ်။
This is a political problem and we don't have the answers to the political problems because we don't have those powers.
ဒါဟာနိုင်ငံရေးပြဿနာဖြစ်ပြီးကျမတို့မှာအာဏာမရှိတဲ့အတွက်နိုင်ငံရေးပြဿနာတွေအတွက်ကျမတို့မှာအပြေမရှိပါဘူး။ဒါပေမဲ့လူသားတွေအနေနဲ့တော့ကျမတို့လှုပ်ဆောင်နိုင်ပါတယ်။ဘယ်လိုအကူအညီမျိုးပဲဖြစ်ပါစေနည်းတယ်ဆိုတာမရှိပါဘူး။ကိုယ်နှလုံးသားထဲမှာခံစားရတယ်လို့လှုပ်ဆောင်ပေးနိုင်ပါတယ်။ကလေးတွေအာဟာရပြည့်ဝစေဖို့အတွက်တထုပ်ကို900ကယ်လိုရီရှိတဲ့မြေပဲထောပတ်အထုပ်လေးတွေကျွေးပါတယ်။ကုန်ကြစည်ကဘာမှမရှိပါဘူး။ငွေလေးနည်းနည်းလှူနိုင်တယ်ဆိုရင်တော့မှကလေးတယောက်အတွက်3-5ဘတ်စာလောက်အစားအစာဝယ်လို့ရပါတယ်။ဒါဆိုရင်အနေအဆုံအဆင့်ကလေးတယောက်ကိုကျွေးမွေးဆောင်ရှောက်လိုက်တာပါပဲလို့ပရိယန်ကာချိုပရာကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစားဒေသကကုတူပါလောင်ဘာလူခါလီဒုက္ခသည်စခန်းတွေကိုတွားပြီးတော့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မင်းမီပရိယန်ကာကလည်းပြောသွားတာပါ။အစားအစာတန်ရှင်းတဲ့ရေအမှုကစနေတကျရှိတဲ့တန်ရှင်းရေးစနစ်နဲ့ပညာရေးလိုအခြေခံအခွင့်အရေးတွေမရှိဘဲနေထိုင်နေရတဲ့ရိုဟင်ဂျာကလေးငယ်တွေကိစ္စကိုဂံကြဲပြင်းရှင်းဖို့နိုင်ငံတကာအတိုင်းအဝန်ကိုပရိယန်ကာကတိုက်တွန်းပါတယ်။ဒီနေ့ရဲ့ကြံတဲ့ကာလတွေအတွက်ရိုဟင်ဂျာဒုက္ခသည်တွေကိုကူညီဖို့ရမုံငွေဒေါ်လာတန်း950ကျော်ကိုကုလသမဂ္ဂကအမတ်လမှာပန်ကြားထားပါတယ်။ဒါပေမဲ့အဲ့ဒီရမုံငွေရဲ့20ရာခိုင်နှုန်းကိုတော့မှအခုချိန်ထိမရသေးပါဘူး
။လွန်ခဲ့တဲ့၄နှစ်တုန်းကယူကရိန်းနိုင်ငံအရှေ့ပိုင်းပေါ်ပြန်တန်းနေတဲ့မလေးရှားလေကြောင်းလိုင်း MH something ပြစ်ချခံရတာအတွက်နိုင်ငံတကာစုံစမ်းစစ်ဆေးသူတွေအဖြစ်ရှာဆန့်စစ်ရမှာဒီ Boring 777လေကိုပြစ်ချသူဟာရုရှားစစ်တပ်တိုင်ရင်တစ်ခုဒုံးကျည်ဖြစ်မယ်လို့ယုံကြည်ကြကြောင်းပြောပါတယ်။ဒါကလင်းပြစ်ချခဲ့မှုအတွက်ပထမဆုံးပူးတွဲစုံစမ်းစစ်ဆေးမှုဖြစ်ပါတယ်။2014ဇူလိုင်18ရက်နေ့ကပြစ်ချခံရတဲ့လေမော်လိုက်ပါရလိုက်ကြရက်ခီးတဲ့283ဦးနဲ့လင်းမှုတန်း35ဦးစလုံးတည်ဆုံးခဲ့ရတာဖြစ်ပါတယ်။ရုရှားကနေပြန်လာတဲ့လင်းဟာယူကရိန်းအရှေ့ပိုင်းဝင်ဟင်းမှာဖြတ်တန်းနေတော့ရုရှားလို BUK မြေပြင်ကနေဝင်အဖြစ်ဒုံးကျည်ထိမှန်ခဲ့တာကိုပြတာတဲ့အထောက်အထားတွေကိုသူတို့အဖွဲ့ကနေထုတ်ပြန်ခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာ FATA လို့သိကြတဲ့ Federal အစိုးရအုပ်ချုပ်ရေးအောက်ရှိလူမျိုးစုဒေသများဆိုတဲ့ဗတိမကျိန်ဖြစ်နေတဲ့ဒေသတွေကိုပုံမှန်နိုင်ငံရေးလမ်းကြောင်းနဲ့ရောက်စေမယ့်အခြေခံဥပဒေဆိုင်ရာတမိုင်းဝင်ပြင်ဆင်ဖြစ်ဆွတ်ချက်တစ်ခုကိုပါကစ္စတန်အောက်လွှတ်တော်မှာကြာသပတေးကအတည်ပြုလိုက်ပါတယ်။အလုပ်တော်တတန်းကုံဆိုးမှုတရင်တပတ်ပဲလိုတော့တဲ့အချိန်မှာအခုလိုဒီပြုလိုက်တာဖြစ်ပြီးဒီကနေ့အထက်လူတော်မှာဆက်ပြီးမဲခွဲဆုံးဖြတ်ကြမှာပါ။လက်ရှိအချိန်ထိကအာဖဂန်နစ္စတန်နဲ့နယ်စပ်ဒေသကိုပါကစ္စတန်အစိုးရကအကန့်အသတ်နဲ့ပဲဝင်ရောက်ဆက်ပြွက်ခွင့်ရှိပြီးတိကျအုပ်ချုပ်တဲ့ဒေသတစ်ခုအဖြစ်သတ်မှတ်ထားပါတယ်
။ American ပြည်တော်စုမှာ2008ခုနှစ်ငွေကြေးပြဿနာဖြစ်ပြီးစီးပွားရေးကတ်ဆိုက်ခဲ့တဲ့နောက်ပိုင်း American ဘဏ်တွေအတွက်ချက်မှတ်ထားတဲ့စီးငင်းဥပဒေတွေကို short ပေါ်ပေးတဲ့ဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရန့်ကချက်တပြေးနေမှာပဲဥပဒေဖြစ်နဲ့လက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းပေးခဲ့ပါတယ်။ American dollar billion 250အောင်ငွေလွှဲပြောင်းလုပ်တာတွေကိုစောင့်ကြည့်ကြီးကြပ်မှုနဲ့စီးငင်းစည်းကမ်းတွေကို short ဖြေ short ပေးတဲ့ဥပဒေဖြစ်တဲ့အတွက် အမေရိကန်ပြည်ထောင်စုရဲ့လက်ထဆုပ်စားပဲရှိတဲ့ဘန်ကြီးတွေကတော့အရင်တင်းကျပ်တဲ့စီးမျဉ်းတွေအတိုင်းပဲလှုပ်ဆောင်ရမှာဖြစ်ပါတယ်။2010ကနေပြတ်ထန်းခဲ့တဲ့ Dodd Frank ငွေကြေးဆိုင်ရာပြုပြင်မှုဥပဒေဟာဘန်အသေးလေးတွေအတွက်အထည်နာစေတယ်လို့လက်မှတ်ရေးထိုးပွဲအခမ်းအနားမှာသမ္မတ Trump ကပြောပါတယ်။အခုလိုဥပဒေအသစ်ထုတ်ပြန်နိုင်တာအမေရိကန်စီးပွားရေးကြီးထွားလာစေဖို့အတွက်အစိုးရအဖွဲ့အောင်မြင်မှုဖြစ်ကြောင်းပြောပါတယ်။အခုဥပဒေအသစ်အတွက်သမ္မတ Trump လက်မှတ်ရေးထိုးခဲ့ပေမဲ့2010 Dodd Frank ဥပဒေပါအချက်လက်တော်များများတက်ရောက်ဆဲဖြစ်ပါတယ်။
Direct from Washington, the voice of America,
VOA. Now, Sonya, the name we go, go to the thing that talking to that do Jija Pigera Washi. A who said, Biro, the name somebody go talk to him, Marome. Kachin Minerega, Doka Yanida, Sebe Shamigo, Kunin Hambo, Ye, Washington, Machimbagere, Kachin Lagama, Barry Swinney, get the less from the Pyogima. American Ludo, Sauma, Chimbagere, Mimanangaya, the name Lula Quinty, and he's Swinney way at John, Jim Pyogia Jamari.မြန်မာနိုင်ငံမှာသတင်းထောက်တွေသတင်းမီဒီယာတွေဟာအစိုးရရဲ့မျက်ခြေမပြတ်စောင့်ကြည့်မှုကိုခံနေရပြီးတော့သတင်းလွတ်လပ်ခွင့်အခြေအနေဟာလည်းပိုဆိုးလာနေတယ်လို့မြန်မာသတင်းထောက်တွေကပြောပါတယ်။ဆရာသာရင်းကကျင်းပတဲ့သတင်းလွတ်လပ်ခွင့်အခြေအနေဆိုင်ရာရှင်းလင်းပွဲအတွင်းအခုလိုပြောခဲ့ကြတာပါ။ဒါအပြင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းမြန်မာနိုင်ငံအနှံ့အပြားကလူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုမျက်ခြေမပြတ်စောင့်ကြည့်ပြီးတော့ဖော်ထုတ်ဖို့ပြောကြားတိုက်တွန်းခဲ့ကြပါတယ်။ဒီအကြောင်းကိုတော့ကိုရိုင်းတော်ရောက်သတင်းယူခဲ့တဲ့ကိုအောင်ကတင်ပြပေးပါမယ်ရှင်။
ရုရှားအမေရိကန်ထက်လွတ်တော်ဆောက်ဦးမှကျင်းပတဲ့အန်ရဲကြောက်နေတဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ရှင်းလင်းပွဲအတွင်းဆွေးယူလာနေတဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုမြန်မာသတင်းတောက်တွေကရှင်းလင်းပြောကြားခဲ့ပါတယ်။မေလ24ရက်နေ့မှာကျင်းပတဲ့ဒီရှင်းလင်းပွဲအတွင်းအရသာအစိုးရလက်ထက်လွန်ခဲ့တဲ့နှစ်နှစ်တာကာလမှာအစိုးရကသတင်းသမားတွေပေါ်ပိုတင်းတင်းကြပ်ကြပ်ကင်ွယ်လာတယ်လို့ AARI သတင်းဌာနသတင်းတောက်ကိုလဝီဝန်ကပြောကြားပါတယ်။
ကျွန်တော်ကတကယ်တကယ် conflict reporter ပေါ့တကယ်ပြည်ပခဖြစ်တဲ့နေရာကိုလိုက်ပြီးတော့ရေးတဲ့သတင်းတောက်ဆိုတော့ကျွန်တော်ကအဆုံတော့တာပေါ့ကချင်တို့ရှမ်းတို့ပလောင်တို့ရခိုင်နဲ့တော့ဘူးတယ်ပေါ့အဲ့ဒီချိန်တော့ကကျွန်တော်ကဆက်တော့တော့ကဆိုရင်တော့အဲ့ဒီခေတ်တော့ကဆိုရင်ဘာမှဖြစ်ကမှာမရှိဘူးပေါ့နော်ဒါပေမဲ့2019ကျတော့မှကိုကအဖမ်းခံရတော့ကိုကပထမကထင်တော့ပေါ့နော် democracy ဆိုတော့သတင်းတောက်ကိုမဖမ်းဘူးကိုကထင်တယ်ပေါ့နော်ဘာဖြစ်လို့ဆိုတော့ democracy ဆိုတော့သတင်းတောက်ကကိုပြည်သူနဲ့အလောက်ကျိုးပြုမယ်နောက်ပြီးတော့ဒေါက်တာမန်တိုင်းလို့သူတို့ပြောထားတော့ကိုကအဲ့ဒီဟာတော့ယုံနေတော့တကယ်တော့အဲ့ဒီမှာအဖန်ခံရတော့မှအိုးပြန်စင်းစားတော့မဟုတ်သေးဘူးဗျာငါတို့နိုင်ငံမှာသတင်းလွတ်လပ်မှုရှိပြီလားဆိုတာမရှိသေးဘူးပေါ့နော်
2019ခုနှစ်ဇွန်လကုန်ပိုင်းကကိုလူဝီဝမ်အပါဝင်တခြားသတင်းတော်နှစ်ဦးဟာ TNLA ခေါ်တအောင်ပလောင်တပ်ဖွဲ့ရဲ့အပြည်ပြည်ဆိုင်ရာမူရင်းစေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားကိုတွားရောက်သတင်းယူခဲ့တာကြောင့်အဖမ်းခံရပါသေးတယ်ဒါအပြင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့နိုင်ငံတော်ဝန်ကလူခွင့်အခြေအနေတွေကိုလည်းစောင့်ကြည့်ပြီးထောက်ပြပြောဆိုဖို့ကိုလဝီဝန်ကအကြံပြုပြောဆိုပါတယ်မြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်အပြင်ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်စတဲ့နေရာတွေမှာလည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့ပြည်ပခါတွေအတွင်းအရသာသိမ်းတဲ့ချီဟာအိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေကိုလည်းသူကထောက်ပြခဲ့ပါတယ်သတင်းလွတ်လပ်ခွင့်အခြေအနေရှင်းလင်းတင်ပြတဲ့ပွဲမှာတော့ကိုလဝီဝန်အပါအဝင်ပိုလစ်စာဆူရှင်သတင်းတော့မက်အစာထူးဆန်လူခွင့်ရဲ့အခြေအနေစောင့်ကြည့်ခက်ခက်လေ့လာနေတဲ့ Matt Intyre သူတို့လက်တက်ရောက်ပြီးရှင်းလင်းပြောကြားခဲ့ပါတယ် Amnesty International လူခွင့်ရေးအဖွဲ့ကြီးက Emily Walsh ကလည်းရခိုင်ပြည်နယ်ကပြည်ပခါတွေအကြောင်းစုံစမ်းဖော်ထုတ်ရင်းအစိုးရရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေကိုမီးမောင်းထုတ်ပြကြင်နာကြောင်းအခုလိုရှင်းလင်းပွဲကျင်းပတာဖြစ်ကြောင်းပြောပါတယ
် Whenever one journalist is imprisoned it affects an entire ecosystem
သတင်းသမားတို့ဖမ်းဆီးထောင်ချခံရပြီးဆိုရင်သူနဲ့ဆက်ဆက်ပတ်သက်နေတဲ့ပတ်ဝန်းကျင်တစ်ခုလုံးကိုထိခိုက်စေတာပါသတင်းသမားရဲ့လှုပ်ဖော်ကင်ဖက်တွေသူ့ရဲ့မိသားစုဝင်တွေသူ့ရဲ့လူမှုမိတ်ဆွေအတိုင်းအဝိုင်းအားလုံးကိုထိခိုက်တာပါဘာတွေဖြစ်နေတယ်လဲဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကသိနိုင်ဖို့သတင်းကတိတ်ပြီးအရေးကြီးပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်ဖို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်လိုအဖွဲ့အစည်းတွေကိုသတင်းတွေတင်ပြနိုင်ဖို့လိုပါတယ်သတင်းလုပ်ငန်းလုပ်တာဟာပြစ်မှုမဟုတ်ပါဘူးဒါကိုတင်းတင်းရှာရှာသိစေနိုင်ဖို့ကျမတို့ဒီကနေ့ဒီကိုရောက်နေတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချစ်ချင်းလှပေးတင်ပါတယ
်ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုစုချင်းမြင်ပေးရခဲ့တဲ့ဖန်အမေရိကအဖွဲ့ရဲ့ဝါရှင်တန်ဆိုင်ရာညွှန်ကြားရေးမှူးထောမတ်စ်မီလီယာကလည်းမြန်မာသတင်းလွတ်လပ်ခွင့်အခြေအနေကိုအခုလိုထောက်ပြခဲ့ပါတယ
် It's undeniable that situation and it's ironic and a bit sad
မြန်မာပြည်မှာတလွဲတချော်တွေဖြစ်နေတယ်ဆိုတာငြင်းလို့မရပါဘူးဝမ်းနဲ့ပိုလည်းကောင်းပါတယ် လူလက်စွာရေးသားဖို့ထုတ်ခွင့်နဲ့ပတ်သက်တဲ့သတင်းလုံးတွေဟာမြန်မာပြည်မှာပို့ပြီးတော့စိုးဝါလာနေပါတယ်။2015ခုရွေးကောက်ပွဲကတက်လာတဲ့ NLD ရက်သားအစိုးရကလွှတ်တော်မှာဦးဆောင်လာပြီးကလေးကလူလက်စွာရေးသားပြောဆိုဖို့ထုတ်ခွင့်နဲ့ပေါ်မှာစစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေကနှိပ်ကွပ်မှုတွေပို့ပြီးတော့တိုးလာခဲ့ပါတယ်။အခြေအနေတွေကစိတ်ဝင်စားဖို့လည်းကောင်းတယ်၊စိုးရိမ်ဖို့လည်းကောင်းပါတယ်။
လွန်ခဲ့တဲ့မေလ22ရက်နေ့ကဗမာရိကအဖွဲ့ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဘာဘေး Freedom to Write ဆုချီးမြှင့်ပေးအပ်ခဲ့ပါတယ်။နယူးယောက်မြို့ကဒီစီပွဲပွဲအခမ်းအနားကိုတော့စုရှင်တွေကိုစားမိသားစုဝင်တွေကတက်ရောက်ပြီးစုလက်ခံရယူခဲ့ပါတယ်။အထက်လွှတ်တော်ဆောက်ဦးမှကျင်းပတဲ့မြမသတင်းလွတ်လပ်ခွင့်အခြေအနေရှင်းလင်းပွဲဖြစ်မြောက်ဖို့အတွက်ကိုတော့ဗမာရိကအဖွဲ့နဲ့အတူ Amnesty International သတင်းတော်များကာကွယ်ရေးအဖွဲ့ CPJ နဲ့ငယ်စည်းမထားသတင်းတော်များအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာပါခင်ဗျာ။
အမေရိကန်ထက်လွတ်တော်ဆောက်ဦးမှာကိုရိုင်းသတင်းသွားယူခဲ့တဲ့ကိုအောင်ဖြစ်ပါတယ်။အခုတစ်ဆက်တည်းပဲဒီပြည်တွင်းကဒုက္ခသည်တွေအကြောင်းကိုလည်းတင်ပြပါရစေ။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေအတွင်းတိုက်ပွဲတွေကြားပိတ်မိနေခဲ့တဲ့ဒုက္ခသည်တချို့ဟာဘေးလွတ်ရာကိုသွားလာနိုင်ပြီဆိုပေမဲ့ပဋိပက္ခတွေဆက်ဖြစ်နေတဲ့အတွက်စိုးရိမ်နေရဆဲဖြစ်တယ်လို့ကချင်တိုင်းရင်းသားများပူးပေါင်းလုပ်ငန်းစဉ်အဖွဲ့အတွင်းမှကံဖြာအောင်က VOA ကိုပြောပါရစေ။ထိခိုက်ဒဏ်ရာရသူတွေနဲ့ပျောက်ဆုံးနေသူစရင်အတိအကျသိဖို့လည်းအချိန်ကြာနိုင်တယ်လို့ VOA နဲ့မင်းမြန်ကမှပြောကြားသွားပါတယ်။ဝါရှင်တန်မြို့တော်မှာပြီးခဲ့တဲ့ရက်ပိုင်းကကျင်းပခဲ့တဲ့ပြည်ပရောက်ကချင်တိုင်းရင်းသားများညီလာခံကိုတက်ရောက်ခဲ့သူကမ်ရှာအောင်ကိုကိုဇော်ဝင်းလှိုင်ကတွေ့ဆုံမင်းမြန်လာမှပဋိပက္ခဒေသကဒုက္ခသည်တွေအခြေအနေကိုသူကအခုလိုစပီးပြောပါတယ်။
ရရှိအနေထားရဆိုရင်တော့တွင်းနေတဲ့အနေထားကနေတချို့ကြတော့သူတို့လွတ်မြောက်လာပြီဆိုတဲ့အနေထားရှိရပေါ့နော်အထူးဖြစ်ဒီအဲ unlock မှာရှိတဲ့ထွက်ပြေးတဲ့တိမ်းချောင်တဲ့တချို့ဆိုရင်လည်းကျွန်တော်တနိုင်းမျိုးနဲ့ဖက်ကိုပြန်ပြမကေထုတ်လာနိုင်တယ်ဒါပေမဲ့ကျွန်တော်လုံးဝအားလုံးကုန်ပြီလို့ပြောဖို့တော့ခက်နေသေးတယ်ပေါ့နော်ပြီးရင်ကျွန်တော်ဒီအကြောင်းရံဖက်မှာဆိုရင်လည်းတချို့ဆက်ပြမရှိနေသေးတာဖြစ်ပါတယ်အထူးဖြစ်အကြောင်းရံမျိုးနဲ့သူရဲ့အနေသဝိုက်မှာလည်းအဲလူဦးရေက500 600ဝန်းကျင်မှာဆက်ပြမရှိနေတယ်အဲသူတို့အနေနဲ့ကာလေတာဟာတိုက်ပွဲဖြစ်တဲ့ဒေသမှာဆိုတော့အမဘေးကင်းလုံခြုံနေဆိုမှသူတို့မခံစားရဘူးပေါ့နော်အဲဆိုတော့အဲ့ဒီအပလီပက်ခါကအဲ့လိုတောက်လျှောက်ဆက်ဖြစ်နေတယ်ဆိုတော့ဟောအခုအချိန်မှာကြီးလန့်စာစာစားနေရတဲ့အနေအထားမျိုးဖြစ်နေတယ်ပေါ့နော်တိုက်ပွဲကဘလောက်ထိဆက်ဖြစ်ဦးမလဲတိုက်ပွဲဆက်ဖြစ်ပြီဆိုတော့သိချာတယ်ဒီလိုပြင်းပြတဲ့ကိစ္စတို့ဟောဆက်ပြမထွက်ပြေးတင်းချောင်းနေရမယ့်အနေအထားတရားတိုးလာမှာဆိုတော့အဲ့ဒီပုံမှာလည
်းပြန်ဖြစ်မှာ
ဟုတ်တယ်ပြန်ဖြစ်မယ်ဆိုတော့ကျွန်တော်အဲ့ဒီပုံမှာတော့တော်တော်လေးရင်လေးနေတာဖြစ်ပါတယ
်ဟုတ်ကဲ့ဒီတိုက်ပွဲတွေကြားထဲမှာအပြစ်မဲ့ပြည်သူတွေတေဆုံးသွားရတာတွေလည်းရှိတာပဲလေဆိုတော့အဲ့ဒီတေဆုံးတဲ့လူတွေအရေးအတွက်ကောအော်ဒီအကူအညီပေးနေတဲ့ကိုကောင်ချောင်းအောင်လို့အဖွဲ့အစည်းတွေနဲ့တည်ရသလားဘလောက်တည်သလဲဆိုတာတည်ရလား
ဒီလိုပိတ်မိတဲ့အနေအထားတိုက်ပွဲတွေပြင်းထန်တဲ့အနေအထားဆိုတော့ကျွန်တော်အနေနဲ့အတိအကျတည်ဖို့ကတော်တော်လေးခက်လာတယ်ဒါပေမဲ့ပြပခအစဖြစ်တဲ့အချိန်ကျွန်တော်တို့ဒီအများစုကြတော့ဒီအမြောက်ဆန်ကြအပြင်မှာအာထိတဲ့ကိစ္စပေါ့နော်ဒီလေဆာဖက်မှာဆိုရင်လည်းငပြောချမ်းမှာထိပြီးတေးတယ်ဆုံးတဲ့ကိစ္စအဲ့ဒါကြီးကကျွန်တော်တို့တော်တော်လေးအဲတည်ကြတယ်ပြီးရင် unlock မှာဆိုရင်လည်းဒီအမြောက်ဆန်ကြလို့ဟုတ်တေဆုံးထိခိုက်တဲ့အနေအထားတွေလည်းတချို့ရှိတယ်ပေါ့နော်အဲ့ဒါကြီးကြတော့ကျွန်တော်သိတာလေအထက်ပိုပြမတော့ကျွန်တော်တို့အသေးစိတ်သိနိုင်တဲ့အနေအထားတော့လောလောဆယ်မှာကျွန်တော်မရှိသေးပါဘူ
းအဲ့တော့အခုတေဆုံးတဲ့အရေးအတွက်ပျောက်ဆုံးနေတဲ့အရေးအတွက်ဒီအတိအကျသိဖို့ကတော့တော်တော်နဲ့မလွယ်သေးဘူးဆိုတဲ့သဘောဖြစ်နေတာပေါ့
ဟုတ်ပါတယ်အထက်ပိုဆိုးတာကဒီမြင်းမြုပ်မိုင်းကိစ္စပေါ့နော်မြင်းမြုပ်မိုင်းနင်းမြင့်ပြမဆုံးတဲ့လူဦးရေဟာအပန်းတိုင်းနှိပါရှိတယ်အဲ့ဒါကြတော့ကျွန်တော်တို့လည်းစဉ်းစားတေချာလဲမကောက်နိုင်ဘူးဖြစ်တဲ့နေရာလဲတော်တော်ပြန့်ကျေတော့အဲ့ဒီဟာကြောင့်တေဆုံးတဲ့လူဦးရေကလည်းတဖြည်းဖြည်းပိုများလာပြီဖြစ်ပါတယ်ဒီတရွာထဲကပြန်ထွက်ပြေးတဲ့အချိန်မှာတနေရာမှာပဲဆုပြမပြေးတာမဟုတ်ပဲနဲ့သူကပြန့်ကျေပြီးပြေးတယ်တချို့ကတနိုင်းရောက်သွားတဲ့တချို့ကမြင်းကျဉ်းလာရောက်သွား
တ
ို့ရချို့ရပြေတော့တချို့ကြတော့ဒီအရန်စိုးရင်တော့တောကနေထွက်လာတဲ့အချိန်မှာစခန်းကိုမသွားရကြဆိုတော့ကိုယ့်ရဲ့ဆွေမျိုးနှိစက်ကြမှာနေကြတယ်ဒါဆိုရင်ကျွန်တော်စင်းဘလုံးမကောက်လို့မရတော့အဲ့ဒီအနေထားကြီးလဲရှိတယ်ဆိုတော့
ဟုတ်ကဲ့အခုအမေရိကဟိုရောက်နေတယ်ဆိုတော့ဒီမှာရှိတဲ့တက်ဆိုင်အဖွဲ့အစည်းနဲ့တွေ့တယ်လူတွေနဲ့တွေ့တယ်ဆိုတော့အဓိကဒါမြန်မာနိုင်ငံမှာအခုလက်တလောကြုံနေရတဲ့အခက်အခဲတွေအကူအညီပေးကိစ္စတွေလည်းပါမှာပေါ့နော
်ဆို
ဒီခီးစဉ်ကိုဘယ်လိုတုံ့တက်မလဲအောင်မြင်တဲ့ခီးစဉ်လို့ပြောမလား
အထူးဖြစ်တော့ဒီခီးစဉ်မှာကျွန်တော်အနေနဲ့ကျတော့လက်တလောဒီကချင်ဒေတာမှာပြင်ဆိုင်နေရတဲ့ humanitarian စိန်ခေါ်မှုပေါ့နော် crisis error နဲ့ပတ်သက်ပြီးတော်တော်လေးပြောဖြစ်တာဖြစ်ပါတယ်လက်ရှိလိုအပ်ချက်တွေကိုလည်းပါတီရှိတယ်ဆိုတာကျွန်တော်ဘက်ကတော့ပြောတဲ့အပိုင်းမှာနှစ်ပိုင်းရှိရပေါ့နော်ဒီပိုင်းမှာကျတော့ကျွန်တော်တို့ကိုအကူအညီပေးနေတဲ့ဒီက US အစိုးရပေါ့နော်အစိုးရရဲ့တက်ဆိုင်တဲ့လူတွေကိုလည်းကျွန်တော်တို့လက်တလောဖြစ်နေတဲ့အပိုင်းတွေပြောနိုင်တယ်လို့တစ်ဖက်မှာကျတော့ဒီ နိုင်ငံတကာမှာရောက်နေတဲ့ကချင်လူထုပေါ့နော်သူတို့ကိုလည်းကျွန်တော်တို့ဒီဒေတာမှာလက်ရှိဖြစ်ပျက်နေတဲ့အဖြစ်ပြက်ရဲ့အခက်ခဲပြီးရင်လိုအပ်ချက်တွေကိုလည်းပြောနိုင်တာဖြစ်ပါတယ်ပြောပြနိုင်တဲ့အနေအထားအနေနဲ့ဆိုရင်တော့ကျွန်တော်တို့ဟိုအောင်မြင်တယ်လို့တော့ပြောလို့ရတယ်ဒါပေမဲ့ဒီဟာအခြေခံမြမဘလောက်ပြန်မြမလက်တွေ့မှာအကူအညီပေးလာနိုင်မယ်ဆိုတဲ့ဟာတော့ကျွန်တော်ဆက်ပြီးမှဆုံးချရအောင်မှာဖြစ်ပါတယ်
ကချင်တိုင်းရင်းသားများပူးပေါင်းလုပ်ငန်းစဉ်အဖွဲ့တွင်ရမှုကောင်ရှာအောင်ကိုကိုဇော်ဝင်း၌မေးမြန်းခဲ့တာပါဝါရှင်တန်မှာကျင်းပခဲ့တဲ့ဒီပြည်ပရောက်ကချင်တိုင်းရင်းသားများဒီလကမှာစစ်ဘေးဆောင်ဒုက္ခသည်တွေကိုဘယ်လိုကူညီနိုင်မလဲဆိုတာကိုလည်းဆွေးနွေးခဲ့ကြပါတယ်ကချင်ပြည်နယ်ကတိုက်ပွဲတွေကြောင့်တနေ့တခြားများလာတဲ့အိုးအိမ်ဆုံးခွာထွက်ပြေးသူတွေကိုကူညီဆောင်ရှောက်နိုင်ရတဲ့နိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေပိုရလာအောင်ရှာဖွေသွားဖို့လည်းဒီနယ်ကကဆုံးဖြတ်ခဲ့ပါတယ်ပဋိပက္ခတွေအတွင်ဒုက္ခရောက်နေသူတွေကိုမြမအစိုးရကနေလဲကူညီတာတွေရှိပါတယ်။အစိုးရရဲ့အကူအညီဟာဘလောက်ထိရောက်မှုရှိပါသလဲ။ကချင်ညီလာခံကိုတက်ရောက်ခဲ့တဲ့ကချင်ငင်းကြီးရဲ့ကွန်ရက်ကဒေါခွန်ချာကိုကိုညာဝင်းအောင်ကတွေ့ဆုံမင်းမျက်နှာမှာဒေါခွန်ချာကအခုလိုစဖြေပါတယ်
။နံပါတ်၁ကတော့ဒီဒုက္ခတွေမှာအလိုအဆုံကတော့လုံခြုံရေးဖြစ်ပါတယ်ရှင့်။သို့တော်လည်းအခုချိန်နေမှာတော့ဒီအစိုးရတရအနေနဲ့တော့ဒီပြည်သူပြည်သားတွေရဲ့လုံခြုံရေးကိုထိထိရောက်ရောက်ကျမတို့ကူညီဆောင်ရွက်ပေးနိုင်မှုအာမခံပေးနိုင်မှုမရှိဘူးဆိုတာကတော့ဒီ April နဲ့ May လအတွင်းမှာကျမတို့ကချင်ဒေသမှာဖြစ်သွားတဲ့ပြဿနာတွေကိုကြည့်ရင်သိတာပါတယ်ရှင့်ဥပမာဆိုလို့ရှိရင်တော့ Lineang ခုဒေသမှာရှိနေတဲ့ဒီဒုက္ခတွေ160လောက်ကိုဒီပြည်နယ်အစိုးရပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးတော့မှခေါ်ထုတ်ဖို့အတွက်ပြင်ဆင်တဲ့အခါမှာဒီငင်းပယ်ခံရတာတွေရှိပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ပြန်လှုပ်ပေးပါတယ်ရှင့်အဲ့တော့ဒီလိုအခြေအနေမျိုးမှာဆိုရင်တော့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရရဲ့အတိုင်းတာလို့ပြောတဲ့အခါမှာအစိုးရရဲ့အာမခံပေးမှုလို့ပြောတဲ့အခါမှာပြည်နယ်အစိုးရမှာအာဏာမရှိဘူးဆိုတဲ့ဟာလုတ်ပိုင်ခွင့်မရှိဘူးဆိုတာသိတာလားတို့ပြည်ထောင်စုအစိုးရကလည်းပဲနှောက်နှေးကြမ်းကြာနေတဲ့နေရာမှာဘာကြောင့်မို့လဲဆိုတာတော့ကျမတို့မသိပါဘူးရှင့်အဲ့တော့တစ်ဖက်ကနေလည်းပဲဒီဒုက္ခသည်တွေရဲ့ဒုတိယလိုအပ်ချက်ကတော့စာနာရိတ်ခါနဲ့ဒီနေရာထိုင်ခင်းပံ့ပိုးကူညီမှုတွေဖြစ်ပါတယ်။ခုချိန်တော့ကျွန်မအထီးကိုကျွန်မတို့ဒီပြည်ထောင်စုဘတ်ဂျက်ကနေပြီးတော့မှဒီဒုက္ခသည်တွေအတွက်ဆိုပြီးမှထောက်ယူသုံးစွဲထားတာကိုဘယ်ဝင်ကြီးဌာနအောက်မှမတွေ့ပါဘူးရှင့်။ဒါကြောင့်မလို့နိုင်ငံတော်အနေနဲ့ဒုက္ခသည်တွေကိုတရားဝင်ကူညီပံ့ပိုးမှုမရှိဘူးဆိုတာကိုသိတာပါတယ်ရှင့်။ပြီးတော့မှဒီဒုက္ခသည်တွေအတွက်နေထိုင်ဖို့အတွက်ဒီပြင်ပတခြားသူတွေကနေပြီးတော့မှလာပြီးတော့မှဒီ camp ပေါ့စခန်းကိုဖွင့်ပေးမယ်လို့ပြောရင်တောင်မှအခုချိန်မှဆိုရင်တော်တော်များများမြို့တွေမှာဥပမာဆိုရင်တနိုင်းမြို့မှာဆိုရင်ပြီးရင်မိုးကောင်းမြို့မှာဒီဒုက္ခသည်တွေတဲခုနားခုနိုင်ဖို့အတွက်ဒီcamp တွေကိုတည်ဆောက်ခွင့်အခုထိမရပါဘူးရှင့်
အဲ့တော့ဒီနိုင်ငံတကာအစိုးရတွေဒီကနေချင်းကပ်ပြီးတော့ရန်ပုံငွေကိစ္စကိုဆောင်ရွက်မှာဆိုတော့ဘယ်လောက်ထိမျှော်လင့်ထားပါ
အခုချိန်မှာဆိုရင်တော့ဒီနိုင်ငံတကာအစိုးရလို့ပြောလို့ရှိရင်တော့ဒီအမေရိကန်နိုင်ငံပြီးရင်တော့ UK နိုင်ငံတွေရဲ့ပံ့ပိုးကူညီမှုတွေဟာပမာဏများပါတယ်တတိယကတော့ဒီ EU ပေါ့နိုင်ငံတွေရဲ့ပံ့ပိုးကူညီမှုများပါတယ်သို့တော်လည်းပဲဒီပံ့ပိုးကူညီမှုတွေကိုပြန်လည်ပြီးတော့မှသုံးဆွဲတဲ့အခါမှာလုပ်ပုံလုပ်နည်းကတော့ဖြင့်ဒါနည်းနည်းအခက်အခဲရှိပါတယ်ဥပမာဆိုလို့ရှိရင်တော့ဒီလုပ်ကိန်းထဲမှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေဟာတိုင်းရင်ရန်ပုံဝင်လျှောက်ထားပိုင်ခွင့်မရှိဘူးတပြိုင်နက်ထဲမှာပဲဒီကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကထုတ်ယူသုံးဆွဲနိုင်တယ်ဆိုပေမဲ့တို့အနေနဲ့ကြတော့ဒီ queen ထဲကိုရောက်အောင်တွားခွင့်မရှိပြန်ဘူးအဲ့လိုမျိုးကွာခြားချက်တွေရှိနေတဲ့အတွက်ကြောင့်မို့တစ်ကတော့ဒီရန်ပုံဝင်ပမာဏတိုးမြင့်ပြီးတော့မှပံ့ပိုးပေးပါဘာဖြစ်လို့လဲဆိုရင်တော့လူဦးရေနဲ့ရတာနဲ့မမျှတော့ဘူးဒုတိယတစ်ခုအနေနဲ့ကတော့ဒီတွားတင်တွားထိုက်တဲ့နေရာရောက်နိုင်အောင်ကျမတို့လမ်းဖွင့်ပေးဖို့အတွက် access ပေါ့နော်ဒါတွေကိုတောင်းဆိုဖို့အတွက်ဖြစ်ပါတယ်ရှင
့်အဲ့တော့ဒီနိုင်ငံတကာအစိုးရတွေကပေးတဲ့ရန်ပုံငွေဆိုတာတွေကမက်ခွန်ဒေါခွန်ဂျာရိုးရဲ့ဒီလူအရက်ဖက်လူမှုအဖွဲ့အစည်းတွေကိုတိုက်ရိုက်ဖြတ်သန်းပြီးသွားတာမျိုးလားဒါမှမဟုတ်အခြားတဆင့်ခံလာပြီးတော့မှကူညီရတာမျိုးလား
အခုချိန်ထိကတော့တဆင့်ခံအဖွဲ့အစည်းတွေကနေပဲကူညီပံ့ပိုးမှုရပါတယ်ဥပမာဆိုရင်တော့ UK Aid နဲ့ USA ပေါ့သူတို့စီမှာဝန်ထမ်းပမာဏနည်းတာကိုအကြောင်းပြုပြီးတော့မှဒီစွမ်းရည်ရှိတဲ့အဖွဲ့အစည်းတွေကနေတဆင့်ပြန်လည်ပြီးမှသုံးဆွဲရတာဖြစ်ပါတယ်ရှင့်ဥပမာဆိုရင်တော့ Save the Children UK လိုမျိုးပေါ့အဲဒီကနေတဆင့်ပြပြီးမှလုပ်ကွင်းထဲမှာရှိတဲ့တခြားတော့ဒီအရက်ပဲအဖွဲ့အစည်းတွေနဲ့ပြီးရင်တော့ဒေသခံအဖွဲ့အစည်းတွေစီကနေကိုပြန်လည်ပြီးတော့ဖြန့်ဝေပေးတဲ့ညီလန်းကိုသုံးဆွဲနေပါတယ်သို့တော်လည်းပဲဒါဟာတရားအကုန်လုံးရခိုင်နှုန်းပြည့်မှန်ကန်နေလို့တော့မဆိုလိုပါဘူးတချို့တော့ local ဒေသခံအဖွဲ့အစည်းတွေဟာဒီတခါတလေကြလို့ရှိရင်တို့ရဲ့စွမ်းဆောင်မှုတွေဟာတကယ်တမ်းဒီအပီပီဆိုင်ရာအဖွဲ့အစည်းတွေပေါ့ international ngo တွေထပ်ပို့ပြီးစွမ်းရည်မြင့်မားနေတဲ့အဖွဲ့တွေလည်းရှိနေပါပြီဒါတွေကိုထုတ်ယူသုံးဆွဲတင်ပါတယ်ရှင
့်ဒေါ်လာရှင်များရှင်မြန်မာနိုင်ငံမှာငင်းကြေးရေးအတွက်ဆွေးနွေးပွဲတွေကြံ့ကြာနေချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာအထူးကူဆယ်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့မကြသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ်မြောက်ရေးတိုက်တွန်းနေပါတယ်။ ဒီကတော့မြန်မာနိုင်ငံမှာလက်နက်ကင်ပြိပက္ခတွေအဆုံးသက်ရေးတရုတ်နိုင်ငံသာမကဂျပန်နဲ့အမေရိကန်စတဲ့ဒီအာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ကူညီဖို့ကတိပြုထားကြတာပါမြန်မာနိုင်ငံပြည်တွင်းချင်းချင်းရေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာတွေများကွာခြားနေပါလဲဘယ်သူအကူအညီကပိုးပြီးအကျိုးများနိုင်ပါသလဲဆိုတာတွေကို VOAS နေနေညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ။
သောဒဆုနေပါဝင်ဆွေးနွေးနိုင်မှုအချိန်မီဆက်သွယ်ပါလို့ထပ်ပြီးဖိတ်ခေါ်ပါရစေ။ကြောက်ကြနေမနေ့အတွက်သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးနေပါရစေ။မလေးရှားနိုင်ငံဟာဗန်နာရီးပိုင်းမှာလုံးဝထိခိုက်ပျက်စီးနေပြီလို့ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မဟာတီယာမိုဟာမက်ကပြောပါရစေ။အခုတခါဝန်ကြီးချုပ်တာဝန်ပြန်ထမ်းဆောင်ရတာကအရင်ကားထက်ကိုပိုရှုပ်ထွေးတယ်လို့ VOA နဲ့တီးတန့်တွေးဆမင်းမြန်ကန်အတွင်မှမစ္စတာမဟာတီယာပြောကြားခဲ့ပါရစေ။အနာယူပြီးမှနိုင်ငံရေးလောကထဲပြောင်းဝင်လာတဲ့မဟာတရားနဲ့မင်းမြတ်ချက်ထဲကသတင်းတော်ဒေးဗစ်ဘွားကောက်နှုတ်ရေးသားထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းကတင်ပြပါမယ်ရှင်
။15နှစ်ကြာပြီးတဲ့နောက်မှာမှကြောပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မဟာတရားမိုဟာမက်ကပထမတစ်ကြိမ်နှစ်20ကြာသူဝန်ကြီးချုပ်လုပ်ခဲ့တာနဲ့အခုတစ်ကြိမ်ကြာမှာအတော်လေးကွာခြားတယ်လို့ဆိုပြီးအထူးသဖြင့်တော့တိုင်းပြည်မှာအကျွေးတင်နေတဲ့ပမာဏသိပ်များလွန်းတာနဲ့အကျင့်ပြတ်ခြားစားမှုကြောင့်နိုင်ငံတကာမှာဂုဏ်သိက္ခာကျဆင်းနေရတယ်လို့ပြောပါတယ်
။ Well my first 20 years as Prime Minister was fairly easy.
I in the sector ဝင်ကြီးလုပ်ခဲ့ရတာကတော်လေးလွယ်ကူပါတယ်။ရှိပြီးသားစနစ်ကိုကျွန်တော်ကအမွေဆက်ခံရတာပါ။ကျွန်တော်လုပ်ရတာကမလေးရှားဖွံ့ဖြိုးတိုးတက်မှုလင်မြန်စေဖို့အကြံစီတစ်တွေကိုထုတ်ရတာပါပဲ။ဒါပေမဲ့အခုတော့တကယ်ပဲပျက်စီးနေတဲ့တိုင်းပြည်တစ်ခုကိုကျွန်တော်ကန်တွဲရမှာပါ။အစိုးရစနစ်ဟာလက်ယူရှုခံထားပြီးတော့အသုံးမချခဲ့ပါဘူး။စနစ်တစ်တခုပြောရရင်အာဏာရှင်စနစ်တစ်ခုကိုအစာပြုတ်ထားပါတယ်။
အချိန်ကမဟာဒီယာရဲ့မဟာမိတ်ဝန်ကြီးချုပ်ဟောင်းနာဂျင်ဘရာဇက်ဟာ2009ခုနှစ်ကနေ2018ခုနှစ်ထိဝန်ကြီးချုပ်လုပ်ခဲ့ပြီး2015ရဲ့ကစလို့အကျင့်ပြတ်ချစားမှုဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။သူ့ထိန်းချုပ်မှုအောက်မှာရှိခဲ့တဲ့နိုင်ငံပိုင်းရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဒေါ်လာဘီလီယံပေါင်းများစွာအစပျောက်သွားတာကနေစတာပါ။ဒီသတင်းပတ်မှာတော့မစ္စတာနာဂျင်ပြည့်အိမ်ကိုရတဘွက်ကဝန်ရှာပြီးလောဝရတနာတွေငွေသားတွေကြာပေါင်းများစွာသောတန်ဖိုးကြီးလက်ကမ်းအိတ်တွေတင်လာတယ်လို့ပြောတဲ့အိတ်ကြီးတွေကိုရဲတွေကတဲထုတ်သွားကြပါတယ်။ဝန်ကြီးချုပ်ယာရုနဲ့အကာအကွယ်လည်းမရှိတော့တဲ့မစ္စတာနာဂျစ်ပါဒီသတင်းမှတ်အတွင်းမှာပဲအကျင့်ပြတ်ချစားမှုတက်ချေရေးကော်မရှင်ရှေ့မှာနိုင်ရတော်ကြာမေးမြန်းတာတွေကိုထွက်ဆိုပါတယ်။ပြီးခဲ့တဲ့ကြာသပတေးကလုပ်တဲ့အထိ6နာရီကြာစစ်ဆေးမေးမြန်းခန်းကနေထွက်လာချိန်မှာမစ္စတာနာဂျစ်ကသူတို့မေးခွန်းတွေကိုကျွန်တော်သိတယ်လို့အားလုံးဖြေခဲ့ပါတယ်လို့ပြောပါတယ်။ကြောက်သွားတဲ့ငွေအများစုကိုခြေပြီးတော့ပြန်ဖြည့်ယူခဲ့ရတာကြောင့်နိုင်ငံအတွက်အတော်လေးအထိနာရပါတယ်။ဒါပေမဲ့ထိခိုက်ဆုံးရှုံးမှုရောပါသက်တောင်ဘယ်လိုလုပ်မလဲဆိုတာသူ့ပါတီနဲ့တိုင်ပင်လှုပ်ဆောင်နေပြီးချင်းငွေဒေါ်လာဘီလီယံ250ကဘီလီယံ50လောက်ရော့သွားအောင်လုပ်ဖို့နီလန်တွေ့ထားပြီလို့သူယူဆကြောင်းလောက်တာမဟာဒီယာကပြောပါတယ
် The previous government has accumulated huge amounts of borrowings from other countries
တခြားနိုင်ငံတွေဒီဘဗန်တွေသာမကပြည်တွင်းကနေတောင်မှအရင်အစိုးရချေးခဲ့တဲ့အကျွေးဟာတစ်ကိုများလွန်ပါတယ်ဒါကြောင့်ကျွန်တော်တို့ပထမဆုံးလှုပ်ဖို့လိုတာကအကျွေးတွေကိုပြန်ဆက်နိုင်မှုအနေဆုံးဆင့်ချေးထားတဲ့ငွေပမာဏရော့ကျသွားအောင်ကြိုးစားဖို့ဖြစ်ပါတယ်
။ယူကောပွဲမတိုင်ခင်မစ္စတာနာဂျစ်ပြဌာန်းထားတဲ့လူတွေလုံးဝမကြိုက်တဲ့လောက်ကျန်တဲ့တိုက်ဖြတ်ရေးဆိုင်ရာဥပဒေကိုဖျက်သိမ်းပြဖို့ကိစ္စသူစိတ်ပြောင်းနေပြီလို့ပြောတာတွေကိုလည်းမဟာဒီယာကပယ်ချပါတယ်။ဒါပေမဲ့လည်းလူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုံ့ဆော်တာတွေကိုတားဆီးဖို့တော့မီဒီယာတွေကိုထိန်းချုပ်မှုတချို့လုပ်ဖို့လူတယ်လို့ပြောပါတယ်ခင်ဗျာ
ဒါတော့ VOA နဲ့တည်တက်မင်းမြန်ကအစီအစဉ်တွေကနေကိုကျော်သိန်းတင်ပြခဲ့တာပါရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာပိုင်း Facebook စာမျက်နှာအပြင် VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်ရှင
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ9ကီလိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2018မေလ25ရက်တောက်ချတဲ့ပနခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နိုင်ခွဲကနေမနေ့9နိုင်အထိအစီအစဉ်တွေထဲမှာမနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင်တောက်ချတဲ့မနေ့တိုင်းထုတ်လွှင့်ပေးနေတဲ့အကျမ်းမာရေးအစီအစဉ်မှာဆိုရင
်ဘာလို့လဲဆိုတော့ကျွန်တော်ရှင်းနေတယ်ဖြစ်ခဲ့ရင်ခုကမနေ့ခက်တယ်တဲ့အမေတုံးမုံကောင်လာမှာဆုံးဆုံးနိုင်တယ်ကျန်တဲ့ကောင်းနေတဲ့တုံးမုံနှပုံတွေလည်းတဝဲလောက်ကတော့မဆမ်းမတန်ဖြစ်တော့မှလည
်းဂျပန်အုံနောက်ရောင်တဲ့အသေးရောင်တဝါဘီကာကွယ်ဆေးမထိုးရသေးတဲ့ခလင်းငယ်တွေဘာကြောင့်ဆေးထိုးဖို့လိုတယ်လဲဆိုတာကိုကျမ်းမာရေးအစီအစဉ်မှာတိတိကျကျသိရပါမယ်။တိုင်းရင်းသားဒေသတွေကသတင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်ကြားရင်ထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုတော်လှန်လှန်တင်ပြပေးပါမယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
poetic justice
ဖြစ်ပါလေစာလုံးပေါင်းက p o e t i c poetic က poetry ကဗျာဆိုတဲ့ဝဟာရကဆင်းသက်လာပြီး poetic က adjective နာမဝိသေသနဖြစ်ပြီးကဗျာဆန္ဒကိုဆိုလိုတာဖြစ်ပါတယ် G U S T I C E justice ကတော့တရားဥပဒေဆိုတော့ scribe ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့ကဗျာဆန္ဒရဲ့တရားဥပဒေပေါ့ဒီအသုံးဆင်းသက်လာတာကတော့1688ခုနှစ်ကလို့ဆိုပါတယ်စာပေဝေဖန်ရေးသားသူလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်တဲ့ Thomas Rymer ဆိုသူကစတီထွင်ခဲ့တာလို့ဆိုပါတယ်သူကဘဝတရုတ်ဖို့ဇလန်တွေရေးရမှာသူများမကောင်းချမ်းကိုအရင်ခံကိုအတက်ကိုပြန်စူးဆိုတဲ့ကျမတို့မြန်မာဆူရိုးအတိုင်းကျင့်ဝတ်တိက္ခာရှိတဲ့လူဟာသူ့ရဲ့ဘဝတာယာဖြောင်ပြပြီးအချင်းပြည့်တဲ့လူကတော့သူ့အကုသူနဲ့သူခံရတဲ့သဘောမျိုးဇာလန်တွေကိုသူ့ရေးလို့ရှိတယ်လို့ဆိုပါလေဆလိုတာကတော့ရတစာပေကတဲ့ဆင့်တရားဥပဒေနီလန်တကျဖြစ်စီရမယ်ဆိုပြီးတော့ကြီးညိုရေးသားလာတာပေါ့ဒါကြောင့်မို့နေ့စဉ်ဘဝမှာဇာရိတာကောင်းသူကဘဝကံကောင်းပြီးစိတ်နေစိတ်ထားမကောင်းသူမကောင်းကြံစီသူကသူ့ဘေးသူတွေ့တယ်ဆိုတဲ့တင်ကားစာပေးတဲ့သဘောမျိုးဖြစ်ရကို poetic justice ဆိုပြီးတော့ idiom အသုံးရရည်ညွှန်းပြောလာတာဖြစ်ပါတယ်ဒီအသုံးငယ်ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It was poetic justice that Anne won the competition after Jane tried to get her banned from it
ချင်းက Anne ဝင်ပြိုင်ခွင့်မရအောင်လိုက်ပိတ်ဖို့ကြိုးစားခဲ့တယ်ဒါပေမဲ့အဲ့ဒီပြိုင်ပွဲမှာပဲအနိုင်ရသူကအန်ဆိုတော့ဒါဟာဂျိန်းတွေသူ့တိုက်နဲ့သူခံရတဲ့သဘောလို့ဒီပေးရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It was poetic justice that Anne won the competition after Jane tried to get her banned from it
သူများမကောင်းကြံလို့ကိုအရင်ခံဆိုတဲ့အဖြစ်မျိုးကို idiom အသုံးရဘယ်လိုပြောမလဲ
poetic justice
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
တော်လလဒန်းစီစဉ်တင်ဆက်တာပါရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်လို့အစီအစဉ်ပေးထားပါတယ်အခုတော့တောက်ချာနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေအလဲရောက်ပါပြီတိုင်းရင်းသတင်းလွှာအစီအစဉ်ကိုမတင်ဆက်ခင်ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာဂျပန်အုံနောက်ရောင်နဲ့အသေးရောင်အတဝါဘီကာကွယ်ဆေးအရင်မထိုးခဲ့ရတဲ့ကလေးငယ်တွေအတွက်အခုကာကွယ်ဆေးတွေထိုးပေးနေပါပြီဒီကာကွယ်ဆေးတွေဟာကလေးငယ်တွေအတွက်အရေးကြီးတာမို့အမြန်ဆုံးသွားထိုးတဲ့နယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ် စေထိုးခြင်းတွေအနေနဲ့ဘယ်လိုနေရာတွေမှာဘယ်လိုအစီအစဉ်နဲ့ကာကွယ်စေထိုးနိုင်မှာပါလဲ။ကလေးထုကုနဲ့စေတက္ကသူတက်ကလေးကျမ်းမှာပညာဌာနအငြိမ်းစားဌာနမှုပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျမ်းမာရဲ့အစီအစဉ်မှာတင်ပြထားပါရရှင်။
Okay, Pamoka, Dr. Sawakanya. Sonaru, the cleaning area, Kagwesi, Turiniama, the Matuke, Dubon, or the Luacha Shirago, Jan Biro, the Chizibo, the Tassong, Kagwesi, Tumet season, and Shidalu Java, and say, I don't know about the Biro, Nanelli Sabiro, Shendabi Marasia.
I was little Poma, Kagwesi, do season, Yaro, Tarshal, the Pinna. Anyway, the two Kagwesi do season in Shigare, Uma, yes, will be a Natal Sakone. เราส่งหน้าเรามาทัวร์เลยจะไปหน้าอย่างสุไลจงไลกาวเวเนทัวร์เนาะคือเราเนี่ยเราจะรู้ดีตัวเช็คกาวเวเนทัวร์ซีซั่นนี้เนี่ยถ้าส่งกาวเวเนทัวร์เนี่ยแค่ชั่วแค่สิ่งนี้ใช่ไหมสุดท้ายเนี่ยเรามาทัวร์ไปเลยแค่ไหนเราเปลี่ยนทัวร์ไปเลยซีซั่นนั้นคู่เราส่งในบ้านเลยแต่คู่เราที่จะไปหน้าอย่างกาวเวเนทเนี่ยทุนนั้นไปเจอหมดแล้วก็เราเดี๋ยวเราต้องมาไปกาวเวเนทแล้วถ้าส่งทุนนั้นไปเจอหมด อะไรโหดคือเราเนี่ยอีเปรลเมจูจะไล่ก่อนเนาะเวลามาแต่ไม่รู้สอบปีนี่ป่ะโอเคเสียอ่อที่จะไปอุดรกับเวซีเนี่ยซะพี่แล้วเจอเอาเสียบาชาไม่รู้อย่างเดียวว่ามาทุบอยู่ภายในที่แจ้งให้ได้ที่ชื่อเขียนอะไรเสียเพราะว่าองค์กับเวซีก็จะรู้ว่าเท่าสักคนนึงโครงการนี้มาเนาะสู้อยู่ไล่ก่อนเนาะสรุปว่าคุณน่ะนี่ก็สัญญาเนี่ยที่ใช้ลงไปในทุกปีเก็บอ่ะแล้วรู้บาชาดูแล้วสรุปว่าคุณน่ะเท่าสัก 在国内开的，我们不便，不便搞外地的嘛，不便。然后，我之前我听人讲，说过的，讲，搞外地都比以前嘛，就可以的。哦，搞外地那这个，大家在上海嘛，外面这边有啊，应该可能哪里去吧？那看见了，那那里，所以我讲，那个话了，不能说啦，将来不能被搞来，所以呢，另外被搞来，所以呢，那，所以，说起来搞外地都是蛮这个。
แต่เราคุ้นกันในตลาดบางงานอย่างนี้มาเป็นทุกปีไปยาอย่างนู้นยาวนะสรุปว่าตัวนี้ยังไม่มาอีกนะสิเลยคุ้นแล้วในสังเกตุคือตั้งแล้วก็จะเป็นเอาเงินเข้าไว้ในบุรุษที่เขียนแล้วเราจะมุ่งเราคุ้นแล้วว่าลึกจริงเลยคือตั้งแล้วก็นะจันทร์ว่าคุ้นยันทุกปีนี้มาเลยยี่น้ำมันเวียคือว่านะคุ้นแล้วอยู่ที่เราคุ้นมาแต่คุ้นแล้วมา
ว่าแต่ใจดูแต่แปดทุเรศจะไปเอาอะไรมาแปดทุเรศ
โอเคใช่เอริคาจารอที่การเกษตรบอกเนาะเป็นยานีมาทุบไปมาเลยใช่ไหม
จะมาอีกวันนี้จะดีดีทางการทุบไปเนี่ยดีทางเราอีกอย่างสิ่งใดเนี่ยเสียอยู่เนาะยี่ประเด็นที่อาจจะเสียอยู่ที่มาเลยจังหวะทางเกษตรบอกเนี่ยผมมันการเกษตรทุบไปเลยทางนั้นเจ็บกว่าที่พี่น้องส่งไปที่ทางเลยเราไอ้เนี่ยมาทุบไปเนาะตอนนี้เนี่ยเสียอยู่เนาะแต่ในตอนที่เขาอยากจะ ยังเสียอยู่คือเดียร์เทสเสียอยู่เนาะในตอนนี้มีเกณฑ์ที่จะมาอีกแล้วนะอาลูนับว่าเอเลนเอาสิเอเนสิอยู่ในที่จะมาอีกแล้วนะอาลูมาจะทุบไปหนีว่าเราดีไอทุบไปเนี่ยสิ่งที่อีกแบรนด์เมจอร์จะไล่ลีลาจะมาทุบไปมาใช่ไหมโอเคแล้วเราดูเรื่องตัวเราอยากไปเดี๋ยวเราต้องมาทุบก่อนเนาะจะจันทร์รู้ว่าพี่จะรู้ที่เอาทุบไป
ตัวเช่นกาวเวซีทูลงงานบ่เนาะอินสแปนเดอร์โปรแกรมเนาะยูไนเต็ดเนี่ยนะเฟซบุ๊กมาเลยแล้วคอมพิวเตอร์มาเลยแล้วอีกคนละตัวเลยมีอะไรที่ได้มาทุกอย่างบ้างโอเคเสียแล้วนอกจากคู่อาจารย์เราเสียดีแต่ยังตัวปีโป้กาวเวซีบ่เสียเนาะโอเคแล้วในปัจจุบันเนาะแต่ยังตัวปีโป้คุปปองมันกาวเวซีทูลสิเชื่อมาส่วนนี้จันทร์ว่าเมื่อไรลีน่าเช่าละคลีรู้แล้วมีสักกาวเวซีทูบ้างเราไอ้เจ้ามางานมีสักกาวเวซีมา แต่ยังเขียนภาพอยู่ว่าพี่เราจะเชื่อว่าเสียงมันไม่ได้คลีนอยู่เสียงบางวันนี้มันไม่ได้เล่นมีนักคลีนเลยไม่มีการจัดเป็นมาตรฐานทั่วไปแต่ผมมันลุ้นเลยครับคุณนะคือจะโน้มน้าวที่จะสาวมันแค่ชอบแบบนี้เช่นนั้นเข้ามาแล้วก็เราอีโน่ไม่อยากให้เด็กคลีนอยู่เพียงทุกปีแล้วแต่เราอันนี้อยากให้เราเป็นเรื่องสุดเลยนะท่านเสด็จคุณนี่ที่เป็นลาบนะท่านเสด็จที่เป็นลา ยังมีนักท่องเที่ยวนี่นึกว่ามาเป็นมาวิ่งอะไรคลีนแล้วคู่สุดเลยเช่นเราเรียนเราสิ่งนั้นชาวเน็ตคนนั้นไม่รู้สิใจก็อะไรคลีนอยู่เช่นเราดีคนนั้นก็เรียนสุขยาติการมาต้องจริงจังทุกปีมาทุกปีสุดท้ายปัจจุบันต้องจริงแล้วตลาดนี้จริง 2005
ခုနှစ်ကျင်းပါတယ်เนาะဟုတ်ကဲ့ဆရာကြီးအဲ့တော့ဘာကြောင့်မလို့အခုလိုကာလာတင်းမှာမွေးခဲ့တဲ့ကလေးတွေကိုအခုလိုဒီပြန်ထိုးလို့လိုအပ်ရတယ်ဆရာကြီ
းဘာလို့ဒီကလေးတွေကိုပြန်ထိုးပေးရလဲဆိုလို့ရှိရင်ကျွန်တော်အရင်2017ဒီပြန်လာအဲ့နောက်ပိုင်းပေါ့เนาะစေထူးတဲ့အချိန်မှာလည်း2012ဘယ်လောက်လောက်တည်းမှာတဲရောက်အပူတော့ပြီးကောင်းလေးပြတ်သွားပါတယ်အဲကြောင့်မို့အဲ့ဒီချိန်မှာမထိုးပြလိုက်ပါဘူးဆိုတော့အဲ့ဒီမတိုင်ခင်ကလည်းကျွန်တော်ကကလာ၄လ၆လတွေကိုအဲ့တော့ကလာ၄လမဟုတ်တလာခွဲ၅လခွဲ၃လခွဲပေါ့နော်အဲ့ဒါတွေကျွန်တော်ကဘယ်လိုထုံးလဲဆိုရင်တယောက်ပြီးချက်ထုတ်ပြီးလက်တစ်ခါကဆုံးဆုံးတင်တာမိခိုင်းတယ်တစ်ခါတယောက်ပြီးထိုးလဲဆိုတော့အဲ့ကလေးတွေထိုးပြီးတယ်အဲ့တော့2012လုံမလာတော့ဘယ်မှာလဲငါမျိုးချက်ဆိုတော့ထိုးပြီးတဲ့ခါကျတော့တယောက်ပြီးပါတယ်ဒီတိုင်းမှာတော့ခြေရောက်ကိုခက်ခဲကြောင်မို့လို့အဲ့ဒီမြို့သားပုံမှန်ကဝယ်ဈေးတို့စီမံချက်မှာ2017ဧပြီလမှာမွေးတဲ့ပြီးတော့2012လိုမလာတဲ့မွေးတဲ့ကလေးတွေမှာလက်ရောက်ပြီးကဝယ်ဈေးထုံးမပေးနိုင်ရပါဘူး။အဲကြောင့်ခုကမှဆိုလို့ရှိရင်ခုနပြောထားတဲ့ကျမဤဌာနတွေမှာအဲ့ဒီကလေးတွေကိုလက်ရောက်ပြီးကဝယ်ဈေးဆက်ဆောင်ပြန်ထုတ်ပေးနေတာဖြစ်ပါမယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီထိုးတဲ့ဒီကဝယ်ဈေးနှစ်ခုလုံးပါဆရာနော်။ဂျပန်ဦးနှောက်ရောင်ဟောဒီအသေးရောက်တော့ပြီးနေပတ်သက်လို့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
။ဟုတ်ကဲ့အခါမလေးရညာကြီးကြည့်ပါ။ဒါကတော့ဥနာရောဆက်ဆင်းနေတဲ့ဖြစ်ခဲ့ရင်ဒါအဖြစ်အများကြီးတော့မဟုတ်ဘူး။တော်တော်ဖြစ်ခဲ့ရင်ခုကအမနိုင်ခက်တယ်။အဲအနေသုံးပုံတစ်ပုံလောက်မှဆုံးဆုံးနိုင်တယ်လို့ကျန်တဲ့ကောင်းခဲ့တဲ့သုံးပုံတစ်ပုံတွေကလည်းတဝက်လောက်ကတော့မဆမ်းမတန်ဖြစ်တော့မှာလေ။အဲ့တော့ဒီကြော်ဝဲလေးတွေထိုးဖို့ခွင့်ရေးကိုကျွန်တော်ကတော့ရယူစေချင်ပါတယ်။နောက်ပြီးတော့ဒီအသေးအောင်တောင်းမှပြည်ရလေ။ငင်းရောကကူရတာကပို့ပြီးတော့အဓိကကူတာဒီမိခင်ကနေပြီးတော့အမေရှိလို့ရှိရင်ကလေးကိုကူတာပါအဲ့လိုကူတာစောစောကဝယ်လေးထုံးလေးစောစောတက်တာလေးဒါအောင်ဒီကလေးတွေကိုအခုချိန်မှာပြန်လည်ထုတ်ပေးနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝဲမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပါရှင်မေလ25ရက်တောက်ချာနေ့မနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလဲကိုရောက်ပါပြီ။နေဆက်အခြေစိုက်သတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကေနီဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူးဆေးဖို့အဖွဲ့နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးချက်အရခေပူလွဲမှုဘလောလမ်းပြုတ်ပြဆောင်ရွက်မှုကိုတက်မတော်ဘက်ကယာယီရက်ဆိုင်ခဲ့ပါတယ်။မတ်ပုံတင်မရှိတဲ့အကြောင်းပြချက်နဲ့တက်မတော်အရာရှိတဦးကမွန်ပြည်နယ်ရေးမြို့နယ်ကဈေးရွာသားတဦးကိုနှိပ်စက်တပ်ဖြတ်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်အစိုးရစီပင်တရားရေးဝန်ကြီးဆလိုင်းအိုက်ဇက်ဝန်ကြီးရာဒူးကနေနှုတ်ထွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူးဆေးဖို့ဦးဆောင်တဲ့အဖွဲ့နဲ့မြမတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးခဲ့ရမှာ KNU တပ်မဟာ9နယ်မြေထဲကခေပူလွယ်မှုဘလော့လမ်းပြပြင်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးတက်မတော်ဘက်ကယာယီရက်ဆိုင်ထားလိုက်ကြောင်းသဘောတူခဲ့ပါတယ်ဒီလ18ရက်နေ့ကနှစ်ဖက်တွေ့ဆုံမှုအပြီးယာယီရက်ဆိုင်ဖို့သဘောတူလိုက်တာဖြစ်ပါတယ်နှစ်ဖက်အဖွဲ့ကြားတင်းမာမှုတွေကိုတွေ့ဆုံညှိနှိုင်းပြီးအကောင့်ထည့်ဖော်သွားမယ်ဆိုရင်အခုလိုပြဿနာထပ်ဖြစ်စရာအကြောင်းမရှိဘူးလို့တွေ့ဆုံရမှာ KNU ဖက်ကပါဝင်တဲ့ပိုချုပ်အိုက်ဆက်ဘိုးကပြောပါရယ်မစလဆန်းကစပြီးဖပွန်ခရိုင်ခေပူနဲ့လက်မှုဘလော့ကြားတက်မတော်ကနေကလန်ဟောင်းကိုပြုတ်ပြင်ဖောက်လုလာသလို KNU အဖွဲ့တွေနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးကျင်းရွာ16ရွာကဒေသခံ 2,300 ကျော်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်
မွန်ပြည်နယ်ရေးမြို့နယ်လမိုင်းမြို့ရဲစခန်းပိုင်ကလကုတ်ကျွန်းအလဲစိတ်နယ်ကိုတင်မြင့်စိုးကိုမြမတမတော်ခမရ98ချင်းမြန်တိုင်ရင်ကဘူကြီးအောင်ကူကူမင်းကနေမှတ်ပုံတင်မရှိတဲ့အကြောင်းပြချက်နဲ့နှိပ်စက်တပ်ဖြတ်ခဲ့ပါတယ်။မေလ16ရက်နေ့ညနေပိုင်းအချိန်မှာမှတ်ပုံတင်စစ်ဆေးဖို့အကြောင်းရှာပြီးတော့ကိုတင်မြင့်စိုးကိုတပ်ကုန်းစခန်းကိုခေါ်ဆောင်သွားပြီးနောက်မှာတနတ်မှဆုံချင်းပေါက်တန်ရာရင်ဘတ်မှ၄ချက်ပေါင်မှတစ်ချက်လက်ဖြံယူကျူနှာခေါင်းယူကျူတန်ရာနဲ့တပ်ကုန်းစခန်းမှာသိမ်းဆုပ်နေတာကိုတွေ့ရှိခဲ့တယ်လို့သိမ်းဆုပ်သူရဲ့ရက်မှတ်ဖြစ်သူနိုင်ချမ်းအေးကပြောပါတယ်။ ပြမှုကျွလွန်သူတမတော်ရာရှိကိုစိတ်ဆုံးသူရဲ့စနီးကနေလူသတ်မှုရစကားကြီးပုံမှာ300နှစ်နဲ့လမိုင်းမြို့ရစကားမှာမှုဖွင့်ထားတယ်လို့မုံပြင်းရဲ့ရဲသားဖွဲ့မှူးဦးစည်းရဲမှူးမြို့ဝင်းကပြောပါတယ်ပြမှုကျွလွန်သူဟာတမတော်သားဖြစ်တဲ့အတွက်စစ်စီကဥပဒေနဲ့ပဲရည်ရွယ်မယ်လို့တပ်ဆိုင်ရာတိုင်းရင်းကကြောင်းကြားလာတယ်လို့ရဲမှုကပြောပါတယ်
ချန်ပီနယ်မြောက်ပိုင်းမူဆယ်တိုက်ပွဲအတွင်းတရုတ်နိုင်ငံဘက်ကတင်းရှောင်ထွက်ပြေးသူမြန်မာနိုင်ငံသားတရ၄၀ကျော်ကိုတရုတ်အစိုးရကနေဒိရက်ခံမြန်မာအာဏာပိုင်တွေကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့တယ်လို့မူဆယ်ခရိုင်လူဝင်မှုကြီးကြပ်ရေးဦးစီးအရာရှိဦးမီရေကပြောပါတယ် တိုက်ပွဲရှောင်တွေအပြင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရသူတွေကိုလည်းနန်းနိုင်ငံချစ်ကြည်ရေးအရာပြန်လည်လွှဲပြောင်းမှုတွေရှိနေတယ်လို့လည်းသူကဆိုပါတယ်
စစ်တွေမြို့ကဒီကရေဖြန့်ဝေပေးနေတဲ့ကန်တော်ကြီးမှာရေခမ်းချောင်းနေတဲ့အတွက်အခုအခါမှာစီပင်ဝန်ထမ်းတွေကကားတင်တဲ့မြို့ပတ်ပြီးတောက်ရေဖြန့်ဝေပေးနေတာနှစ်ဘက်ကရှိနေပြီးဖြစ်တယ်လို့စစ်တွေမြို့ခံတွေကပြောပါတယ် စစ်တွေမြို့မှာနှစ်စဉ်နှစ်သန်းတောက်တုံးရေရှားပါးမှုကိုဖြည့်ရှင်းဖို့အတွက်စစ်တွေမြို့ကဒီကရေပေးနေတဲ့ကန်တော်ကြီးကိုသူ့ဖို့ပြုပြင်ဖို့အတွက်လွန်ခဲ့တဲ့နှစ်ဘဏ္ဍာရေးဘတ်ဂျက်မှာကြက်တန်းပေါင်း1000ရှစ်ရာ66စစ်တန်းအကုန်ကျခံပြီးဒီဟတ်မင်းဆွေကုမ္ပဏီကိုလုတ်ကင်ခွင့်တင်တာပေးခဲ့ပေမဲ့လည်းဒီနှစ်နွေရာသီမှာအခုလိုရေခမ်းချောက်သွားတဲ့အတွက်ကုမ္ပဏီနဲ့လုတ်က
ပြည်ပွားခဲ့ပါတယ်မေလ27ရက်နေ့ကမိုင်းကင်မြို့နယ်မန်းခွန်အုပ်စုဝမ်ခမ်းဖယ်ရွာဘက်တိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်ဒဏ်ရာရမှုမရှိဘူးလို့
အခုကတင်းလာရီဦးဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်အစိုးရစီပင်သားရရေးလျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးစလိုင်းအိုက်ဇန်ဟာမေလ16ရက်နေ့ကဝင်ကြီးယာတုကနေနှုတ်ထွက်လိုက်ပါတယ်။ဘာကြောင့်အခုလိုဝင်ကြီးယာတုကနေနှုတ်ထွက်သွားရတာပါလဲ။အခုလိုနှုတ်ထွက်သွားတဲ့အပေါ်မှာချင်းပြည်သူတွေအရက်ဖက်အဖွဲ့အစည်းတွေကောဘလို့အမြင်ရှိနေကြပါသလဲ။အကြောင်းစုံကိုတော့ကိုရောဘက်ကနေစုစည်းထားပြ
ตัวตาวุ้งยูท่าเรศิมังเกินเลยตั้มมาเชื่อมามาพิจารณาได้ยาวสุดีตาวุ้งยูมุตาวุ้งขามุนี่เนี่ยวุ้งจีอยากถูกกันเลยนกเสือสวัสดิ์มีนั่งรถตำรากันเลยมีละสักคนเดียวนี่ก็นกเสือคุยผิวไหล่ตาพี่บ้าเลยกำเป็นลำยูนี่ก็เชื่อมยูรุมีจีลูกสาวนี่เนี่ยไม่โนมีทางก็รอวุ้งจีอันสักแข่งคู่ลูกนกเสือตัวเรศจำเป็นเชื่อหาใครลูกมุไม่ใช่บุลูกพี่บ้าเลย
แต่ชาววุ้งจีเรียกเลยโอ้อาชีพนี้ลูกงามมาปีนปีนาเรศิมาเลยบ่
down jet, Makai Lombulo, Nene, Piano, Yungiapo, like Kayapo, like Kerebo, no?
Wunji and Sakeha, Chimina Soya, Wunji to Tema, Chimji Dure, a Japa for Ziri, Lunga for Ziri, a Mudri for Zidina, Tiswe Mushi Zone, Wunji do Jibi, a Kulu no Tata, Songsho Mutu Chitello, to Manga Sapio Ware.
Minna complete Palawa, Pemasu, you know, Aji or Dune, Uvima cheated it, and then when G Choko, Tetama, when G Isaac King over, or Lutuka, Yingin Dinji, or Lutuka, Bodi, Hamu, or Chipe at the Samono, a cool Lolo Samaro, tomorrow Kitu, Garo Hata, Dipin.
Kumilunga de Ogata, Salai, I said, Joton Lagaro, Chimin, a Pumbu to the Yedra, Swansong Nine, the Pinashi, when you do no further. Chimin at that, Song Junina Muruku Pitello, Piovare.
ဒီကလေးဝါသမဆိုလို့ရှိရင်နောက်ပိုင်းရဲ့ဒီလိုဒီအိန္ဒိယနဲ့နိုင်ငံပွင့်ကြီးရဲ့ခါကြလို့ရှိရင်ကျွန်တော်တို့လေအခွင့်အရေးအများကြီးရပါမှာအဲအတွက်ကိုဒီမှာပလန်ထောက်ထားတဲ့ဟာလေးတွေအများကြီးကျွန်တော်တို့သိရတယ်နော်အဲဒီအပြင်ကျွန်တော်တို့ဒီလူငယ်ကဏ္ဍအတွက်နဲ့ပတ်သက်ပြီးတော့လည်းညီတောင်မြောက်ပေးဟာအဲ့လိုအများကြီးရှိတယ်ဒီနောက်ထပ်အခွင့်ကြောင့်သိရတဲ့ခါကြလို့ရှိရင်ကျွန
ဒီနေ့ကျွန်တော်တို့ပြည်ညာတေးတရောက်အနေနဲ့ဖြစ်ဖြစ်ဒီနေ့အနေနဲ့ဆိုပါတော့ဒီလိုမျိုးပညာတေးတရောက်အနေနဲ့ဆောရှုံးနေဆိုတာဒါနှစ်နာမှုတစ်ခုပေါ့နော်ချင်းမီနယ်မှာဝန်ကြီးချုပ်အပါဝင်စုစုပေါင်းဝန်ကြီးခွန်ဦးရှိပြီးဝန်ကြီးအိုင်ဆက်ခင်ဟာပြည်သူတွေရွေးချယ်ထားတဲ့လှုပ်တော်ကိုယ်စားလှယ်မဟုတ်ပဲပညာရှင်တူအနေနဲ့ပြင်ပကနေဝန်ကြီးဖြစ်ခေါ်ယူခန့်အပ်တာဖြ ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုစတင်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုစတင်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုစတင်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုစတင်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုစတင်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုစတင်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုစတင်ပြီးတော့ဒီနေ့ကျွန်တော်တို့ရ
ဒီနေ့ကတော့ဒီနိုင်ငံရေးမျိုးနယ်လက်မှတ်မျိုးရဲစခန်းပိုင်ဂလကုတ်ကျွန်းအလယ်စိတ်နေကိုတင်မြစ်စုကိုမွန်ပြည်နယ်မော်လမြိုင်မြို့ကမေလလယ်မှာကျင်းပခဲ့တဲ့ဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကနေဖွဲ့စည်းလိုက်ပါတယ်။
မွန်နိုင်ငံရေးပါတီဝင်ပေါင်းစည်းရေးကျူးပန်းနေတဲ့ဂျာကနေပါတီတက်တရပါးကြောင့်ထက်မှန်ပေါ်ပေါက်လာရတာပါလဲမြင့်ရင်စနိုင်းကနေစုစည်းတင်ဆက်ထားပါတယ်။မွန်အမျိုးသားကိုစားပြုပါတီတက်ကိုဖော်ဆောင်ဖို့အတွက်ကော်မတီရဲ့လုပ်ငန်းတာဝန်တွေ၈၀လောက်ရမယ့်လုပ်ငန်းတာဝန်တွေနဲ့ပတ်သက်ပြီးကော်မတီရဲ့ဒုတိယကောင်ဆောင်ဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်။
ပါတီဝင်အစဉ်အဆက်ရွေးချယ်တဲ့ဟာတွေပါလဲ။နောက်ဆုံးဘူကော်မတီတွေဘူလုံးမှုဆောင်အဖွဲ့တွေဥပဒေကျူးစာသွေးမှုအကုန်လုံးကပုံပေါ်ရမယ်။မွန်လူထုတွေလိုလားနေတဲ့ပါတီပေါင်းစည်းမှုမလုပ်နိုင်ခဲ့တော့လဲပါတီဝင်အချင်းချင်းကြာစုစည်းပြီးတတိယအင်အားစုပေါင်းစံမျိုးနဲ့မွန်အမျိုးသားကိုစားပြုပါတီပေါ်လာတာဖြစ်တယ်လို့လဲဒေါက်တာအောင်နိုင်ဦးကအခုလိုဆက်ပြောပါတယ်။ကျွန်တော်တို့ကတော့လောက်လျ
င်ပါတယ်ဒီဖြစ်လာတဲ့ဖြစ်စဉ်ကဟိုကျွန်တော်တို့မလိုလားတော့ညာလည်းပဲဒီအခြေအနေအရဖြစ်လာတဲ့
မွန်မှန်မွန်နိုင်ငံရေးပါတီတစ်ခုထဲရှိရမယ်ဆိုပြီးမွန်ပါတီတွေပေါင်းစည်းကြဖို့တံဃာတော်တွေကစကြိုးပမ်းလာခဲ့ကြပါတယ်။လက်ရှိချိန်နေကတော့ရှေ့ရင်မွန်ပါတီတွေမပေါင်းစည်းနိုင်ဘဲမွန်ပါတီအသစ်တစ်ခုထပ်မံပေါ်ထွက်လာပါတယ်။မွန်မျိုးသားနိုင်ငံရေးရဲ့ရှုပ်ထွေးနေတဲ့အခြေအနေတွေကိုထိန်းချောင်းညှိနှိုင်းပေးသွားနိုင်ဖို့အတွက်မွန်နိုင်ငံရဲ့အကြံပေးအဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်တယ်လို့ပြည်ပနဲ့နယ်စပ်ကကိုစလဲနိုင်ကောင်းတလိုက်ရွတ်ကအခုလိုပြောပါတယ
်။ဒီမွန်အမျိုးသားဥနိုင်ငံရေးဥဆောင်ကော်မတီအကြံပေးကော်မတီလို့ခေါ်တော့တယ်။အဲ့ဒီကော်မတီကဒီကနေ့မွန်အမျိုးသားနိုင်ငံရေးချက်မှာရှုပ်ထွေးနေတာမှာအခုဆိုရင်အစိုးရစီမပြုတာတော့ပါပြီ။အခုလည်းဒီပါသပ်ပြီးထောက်မယ်ဆိုလို့ရှိရင်၄ပါပြီဖြစ်တော့တယ်။အဲ့ဒါကတခုလုံးဖြစ်ဖို့အတွက်ကအဲ့ဒီမွန်နိုင်ငံရေးဥဆောင်ကော်မတီကကွန်တက်ပြီးတော့သူတို့ကလေးရချောင်းစီစဉ်ဆောင်ရွက်ပေးမယ်အဲ့ဒီတဘောနဲ့အဲ့ဒီအချံပေးဖွဲ့
မွန်နိုင်ငံရဲ့ပါတီတခုပေါ်ထွက်လာနိုင်ဖို့ဆွေးနွေးဖြေရှာတဲ့မွန်နိုင်ငံရဲ့ညီလာခံတရက်ကိုပထမအကြိမ်နေနဲ့ဂျန်ဂျော်ရီလာကကျင်းပခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူးမွန်ဒေတာလောဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ကမွန်နိုင်ငံရဲ့ညီလာခံကိုရောမွန်မျိုးသားကိုစားပြုပါတီကိုရောအတိမတ်မပြုဘူးလို့ထောက်ဖော်ပြောကြားထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖို့ဦးဆောင်တဲ့အဖွဲ့နဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးချက်အရခေပူလွယ်မှုဘလော့လမ်းပြပြင်ဆောင်ရွက်မှုကိုတမရော်ဘက်ကနေရည်ရွယ်ဆိုင်ခဲ့ပါတယ်။မြမတမရော်ခမရ98ချင်းမြန်တက်ရင်ကအရာရှိတဦးကနေမှုန်ပြင်းနေရေးမြုံနယ်ကကျေးရွာသားတဦးကိုမှတ်ပုံတင်မရှိတဲ့အကြောင်းပြချက်နဲ့တတ်ဖြတ်ခဲ့ပါတယ်။
ကတော့ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။နေဆက်ခြေဆိုင်တရင်သားသတင်းတော့တွေစူးစီးတင်ဆက်တဲ့တရင်သတင်းတွေအစီအစဉ်ဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရစေ။လေ့ကျင့်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့ Internet ဆာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါရစေရှင
်။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်မခင်ဗျာ။ American ပြည်ထောင်စုဟာ Israel နိုင်ငံကသူ့ရဲ့တန်ရုံးကိုမေလ14ရက်နေ့မှာတယ်လ်အဗစ်မြို့ကနေဂျေရုစလင်မြို့ကိုတည်ဝင်ပြောင်းရွှေ့စေပါတယ်။အခုလိုတန်ရုံးကိုဂျေရုစလင်မြို့ကိုပြောင်းရွှေ့လိုက်ခြင်းအပြင်အမေရိကန်ပြည်အောင်စုကိုယုံကြည်စိတ်ချနိုင်တဲ့အကြောင်းကမ္ဘာတဝန်းကိုနောက်တစ်ကြိမ်ထပ်မံပြသလိုက်တာဖြစ်တဲ့အကြောင်းသမ္မတရဲ့အထူးကြံပေးရာရှိဂျာရက်ကူစနာကပြောပါတယ်။က ျွန်တို့ဟာကျွန်တို့ရဲ့မိတ်ဆွေတွေမဟာမိတ်တွေနဲ့အတူရပ်တည်နေပါတယ်။နောက်ပြီးတခြားအရာတွေအားလုံးထက်အမေရိကန်ပြည်ထောင်စုဟာမှန်နာကိုလုပ်တယ်ဆိုတာကိုကျွန်တော်တို့ပြသလိုက်တာပဲဖြစ်ပါတယ်လို့သူကပြောပါတယ်။အမေရိကန်နဲ့အစ္စရေးနိုင်ငံတို့ကြားဆက်ဆံရေးပုံမခိုင်မာအားကောင်းလာစေမယ့်လမ်းကိုအမေရိကန်ပြည်ထောင်စုကအခုလိုရွေးချယ်လှုပ်ဆောင်လိုက်တာဖြစ်ပါတယ်။ဒါဟာနှစ်ဖက်စလုံးရဲ့တမိုင်းကြောင်းနဲ့ဘုံကျိုးစည်းဝါးကိုအခြေခံပြီးပေါ်ထွက်လာတာဖြစ်ပါတယ်။တူညီတဲ့မူဝါဒကနေရှင်းတမ်းဖြစ်ထွန်းလာတာဖြစ်တယ်လို့မစ္စတာကူရှနာကပြောကြားသွားပါတယ်။အမေရိကန်ပြည်ထောင်စုဟာအစ္စရေးနဲ့အတူရပ်တည်နေပါတယ်။ဘာကြောင့်လဲဆိုတော့နှစ်နိုင်ငံစလုံးဟာလွတ်လပ်မှုကိုယုံကြည်လက်ခံကြလို့ဖြစ်ပါတယ်။နှစ်နိုင်ငံစလုံးဟာလူ့ခွင့်ရေးကိုယုံကြည်ကြတဲ့အတွက်အတူတကွရှိနေကြပါတယ်။ဒီမိုကရေစီရဲ့တန်ဖိုးကိုယုံကြည်လက်ခံကြတဲ့ကျွန်တို့တို့နှစ်နိုင်ငံဟာအတူတကွရပ်တည်နေကြပါတယ်။အမေရိကန်ပြည်ထောင်စုဟာအစ္စရေးနိုင်ငံနဲ့အတူရပ်တည်နေပါတယ်။ဘာကြောင့်လဲဆိုရင်ဒါဟာမှန်ကန်တဲ့လောက်ရမယ်အလုပ်ဖြစ်တယ်ဆိုတာကိုကျွန်တော်တို့သိထားကြလို့ပဲဖြစ်တယ်လို့မစ္စတာကူရှနာကပြောကြားသွားပါတယ်။လွတ်လပ်မှုရဲ့အလွန်ကြီးမားတဲ့စွမ်းအားကိုအစ္စရေးနိုင်ငံကနေ့စဉ်နဲ့အမျှပြသနေပါတယ်။အရှေ့အလယ်ပိုင်းဒေသမှာတည်ရှိတဲ့ဒီနယ်မြေဟာဂျူးတွေ၊မွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေရဲ့တခုတည်းသောနယ်မြေဖြစ်ပါတယ်။တဲ့ဝင်ယုံကြည်သူအလုံးဟာကိုယုံကြည်ရာဘာသာအရလွတ်လပ်စွာဝိပုစုတောင်းနိုင်ကြပါတယ်လို့မစ္စတာကူရှနာကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာညဉ့်ညာရေးအတွန်းရှည်စီဖို့အတွက်ထားရှိတဲ့တန်ဋိဌာန်ကိုဆက်လက်ဆွဲကင်ထားသလိုညဉ့်ညာရေးသဘောတူညီမှုတစ်ခုရရှိဖို့အတွက်လည်းတတ်နိုင်တဲ့နည်းလမ်းမှန်သမျှနဲ့အကူအညီပေးဖို့ပြင်ဆင်ထားပါတယ်လို့ကုရှနာကပြောပါတယ်။ဒါဟာနှစ်ဖက်စလုံးအတွက်ရည်မှန်းချက်ကိုရဖို့ဖြစ်နိုင်တယ်လို့ပြည်သူတွေအတွက်လည်းအန္တရာယ်ကင်းဝေးနိုင်မယ်ထိတ်လန့်ကြောက်ရွံ့မှုကနေကင်းဝေးစေနိုင်မှာဖြစ်ပါတယ်။ညဉ့်ညာစွာနေထိုင်ကြရမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ဂျေရုစလင်ဟာအတင်းဆောင်မခံတဲ့အကဲဆက်တဲ့နေရာဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကအသိမှတ်ပြုပါတယ်။ပါဝင်ပတ်သက်နေကြတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့ဂျေရုစလင်ဘာသာရေးနယ်မြေမှာဘူနေမြဲကြားနေမြဲဆက်လက်ပြီးတော့နေထိုင်ကြဖို့တောင်းဆိုပါတယ်။အနာဂတ်ဟာအတိတ်နဲ့မတူတဲ့ကွဲလွဲချက်တွေရှိမယ်ဆိုတာကိုကျွန်တော်တို့ယုံကြည်ကြတယ်ဆိုရင်ညဉ့်ညံ့ရေးဟာအလှမ်းမီတဲ့နေရာမှာရှိနေပြီဖြစ်တယ်လို့မစ္စတာကူရှနာကပြောပါတယ်။ဒီစည်းလမ်းဟာမချောမွေပါဘူး။အခက်အခဲကာလတွေခက်ခဲတဲ့ဆုံးဖြတ်ချက်တွေနဲ့ပြည့်နေတာပါ။ဒါပေမဲ့ကျွန်တော်တို့ရဲ့အိမ်မက်ကကြီးမားပါတယ်ကျွန်တော်တို့အနေနဲ့တတ်သိရှိရှိရဲရဲဝံ့ဝံ့ဥဆောင်မှုပေးနိုင်မယ်ဆိုရင်တန်းပေါင်းများစွာအတွက်မျှော်လင့်ချက်ကင်းမဲ့နေမှုကနေအကန့်အသတ်မရှိအောင်ကျွန်တော်တို့ပြောင်းလဲပြစ်နိုင်ပါလိမ့်မယ်လို့သူကပြောဆိုသွားခဲ့ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြီးပါပြီ
သောဒရှင်တို့ခုနားဆင်ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တာကိုအသိပေးပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။လိုင်းတို16 kHz 1.83 လိုင်းတို19 kHz 15.113လိုင်းတို48 kHz 9.335တို့ကနေဖမ်းယူနားဆင်နိုင်ပါရစေရှင်။မေလ25ရက်တောက်ချာဒီမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းတလှည့်ကြေညာပေးပါအောင်မယ
်ဇော်လာဆန်နီယန်နဲ့ကြရဲ့စင်ကာပူမှာလုပ်ဖို့အစီအစဉ်ထားတဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်းနဲ့ထိပ်သီးအစည်းအဝေးကိုသမ္မတဒေါ်နယ်ထရမ့်ကဖျက်လိုက်တဲ့အပေါ်မြောက်ကိုရီးယားဘက်ကနေတုံ့ပြန်ပုံကအေးစေးတည်ငြိမ်ပြီးပြည်ပြည်လည်လည်လည်တမျိုးပေါက်ပါတယ်မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာထားတဲ့မြောက်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးကင်ကိုင်ကွမ်ရဲ့ထုတ်ပြန်ချက်မှာတမိုင်းဝင်အမေရိကန်မြောက်ကိုရီးယားထိပ်သီးအစည်းအဝေးဖြစ်လာဖို့တခြားဘယ်သမရနဲ့မှမတူတဲ့သမရထရမ့်ရဲ့ဂျိုးပန်အားထုတ်မှုတွေပေါ်ကျွန်တော်တို့အထူးပဲအလေးနဲ့ထားပါတယ်ပြဿနာတွေကိုအချိန်မရွေးနေလမ်းမရွေးဖြေရှင်းရတဲ့ကျွန်တော်တို့လမ်းဖွင့်ထားတယ်ဆိုတာအမေရိကန်ပြည်ထောင်စုကိုထပ်ပြောလိုက်ပါတယ်လို့ဖော်ပြထားပါတယ်အီရန်နဲ့ရထားတဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နှုတ်ထွက်လိုက်ပြီးချိန်ကစပြီးပထမဆုံးအကြိမ်ဖြစ်ကုလသမဂ္ဂ IAEA ပြည်ဆိုင်ရာအမှုမှုဆိုင်ရာအဖွဲ့ကဂျာတာဝတီနဲ့ထုတ်ပြန်တဲ့စစ်ဆေးတွေ့ရှိချက်တွေထဲမှာအီရန်နိုင်ငံဟာနျူကလ িয়ার အစီအစဉ်တွေကို2015ခုနှစ်နိုင်ငံတကာသဘောတူညီချက်တိုင်းကန့်သတ်လုဆောင်နေကြတွေ့ရတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့အထူးသဖြင့်ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်တွေအတွက်နိုင်ငံတကာကအကူအညီတွေပို့ပြီးပေးကြဖို့ကုလသမဂ္ဂကလေးများချံမုံငွေအဖွဲ့ UNICEF ရဲ့ချစ်ကြည်ရေးသံတမန်လည်းဖြစ်အိန္ဒိယဘောလီဝုဒ်ရုပ်ရှင်လောကမှာနာမည်ကျော်မင်းသမီးတူဦးလည်းဖြစ်တဲ့ပရိယန်ကာချိုပရာကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့လေးနှစ်မှာယူကရိန်းနိုင်ငံအခြေပိုင်းကောင်းကင်မှာပြန်တန်းနေတဲ့မလေးရှားတွေကြောင်းလိုင်း MH17 ပစ်ချခံရတာဟာပစ်ချတဲ့ဒုံးကျည်ဟာရုရှားစစ်တပ်တမဟာတခုရဲ့ဒုံးကျည်ဖြစ်မယ်လို့ယူကြည်အားကြောင်းစစ်ဆေးသူတွေကပြောပါတယ်ခင်ဗျာ
Mila Nasangaya Tasha de Menedre, Gabadre, and Jinjago, Gojo, Dangina, Bigerawa, Tinimina season Tolo Yemuga, Gojo, Alwim Pipiro, Engineer Garo, Daryl Smith, VOA Mamanga, Tolim Beni, the season we dread, we ban Jan Bajanes, so ye. Burmese@voanews.com or email Bob behind the law. VOA Mamanga, Facebook, Samya Namade, Macha Yidanai Mare, VOA Gunasin, Edward, two Jesu Jamare, Dodashi Alo, Kojama, Sechandavazi, Jama Sumya Mamashi.
This program has come to you from the Voice of America, Washington.